Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်ဧပြီလ28ရက်တောက်ကြနေညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းဒိုမီတာ24 25 32နဲ့50တိကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မဤတန်စင်မှာဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့တောင်ကိုရီးယားမှာချထားမဲ့အမေရိကန်သက်တုံးကွင်းတုံးစနစ်အတွက်ဒေါ်လာတန်1000ပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့တောင်းဆိုချက်ကိုတောင်ကိုရီးယားနိုင်ငံကချက်ချင်းလို့ဖိချလိုက်ပါတယ်။ဖိလစ်ပိုင်မှာကျင်းပနေတဲ့အရှိတောင်အရှာနိုင်ငံများအသင်းအာဆီယံထိပ်သီးညီလာခံတက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်မနီလာမြို့တော်ကိုဒီကနေ့ပဲရောက်သွားပါတယ်။ဒီလိုထိပ်တန်းရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ရှားပေါင်နဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနာဆင်ကြမှာကမြန်မာနိုင်ငံမှာလှုပ်ဆောင်နေတဲ့စီးပွားရေးဒီနေရေးနဲ့ဆေးရနွမ်းပါမှုရော့ကြရေးဆိုင်ရာလုပ်ငန်းတွေမှာအသုံးပြုဖို့အမေရိကန်ဒေါ်လာတန်100ထုတ်ချီးပေးဖို့ကိုကမ္ဘာ့ဘဏ်ကကြတာရင်းတွေကအတည်ပြုကြေညာခဲ့ပါတယ်။
မနေ့ကဝါရှင်တန် DC မှာပေါ့နော်ကျွန်တော်ကမ္ဘာ့ဘဏ်ပုတ်ဖွဲ့ရနေပြီးတော့မှဒီမြန်မာနိုင်ငံစိုးရကိုဒီအမေရိကန်ဒေါ်လာတန်100ချင်းငွေဖြစ်ပြီးပို့ပေါ့နော်သူတို့သဘောတူခဲ့ပါတယ
်ကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံရုံးခွဲပြန်ကြားရေးတာဝန်ခံဦးကျော်စိုးလင်းကခုလိုပြောသားတာကိုမကြားခင်မှာပြေဆိုနားဆင်ကြမှာပါဒါပြင်ကရင်ပြည်နယ်မြောက်ပြည်ကော့ကရိတ်အာရှလမ်းမကြီးပေါ်မှာကောက်မောက်လို့လူသေဆုံးရတဲ့သတင်းစာအုပ်တွေကိုလည်းဒီညပိုင်းမှာတင်ဆက်ပေးသွားပါမယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ရှားဖောင်တို့ကကြီးညာပေးသွားမှာပါရှင်
တောင်ကိုရီးယားမှာချထားမဲ့အမေရိကန်သက်တုံးကွင်းတုံးစနစ်အတွက်ဒေါ်လာတန်1000ပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့တောင်းဆိုချက်ကိုတောင်ကိုရီးယားနိုင်ငံကချက်ချင်းလို့ပဲချလိုက်ပါတယ်။တောင်ကိုရီးယားဆိုကမြင်းနဲ့အဆောက်အုံတွေစိုက်ထုတ်ပြီးအမေရိကန်ကသက်တုံးကွင်းတုံးစနစ်ချထားပြီးလက်ပတ်ဖို့နဲ့မွမ်းမံထင်းထင်းရမှာအကုန်ကြခံဖို့နှစ်နိုင်ငံကြားလက်ခံထားတဲ့ယက်တီချက်တိုင်းအပြောင်းအလဲမရှိတဲ့အကြောင်းတောင်ကိုရီးယားကာဝေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အစင်းမြင့်သက်တုံးကွင်းတုံးစနစ်တောင်ကိုရီးယားမှာချထားရေးအမေရိကန်သမ္မတဟောင်းဘရက်ကိုဘားမားနဲ့တောင်ကိုရီးယားသမ္မတဟောင်းပတ်ကွန်ဟဲတို့ပြည်ကရနေတဲ့သဘောတူထားတာဖြစ်ပါတယ်။တောင်ကိုရီးယားသမ္မတဟောင်းကတော့ဒေါင်ခွင်းတို့စနစ်ချထားရေးအတွက်လွှတ်တော်ရဲ့အတည်ပြုချက်ချက်ရရှိဖို့ကြိုးပမ်းတဲ့အချိန်မှာနောက်ထပ်တောင်ကိုရီးယားအနေနဲ့စိုက်ထုတ်ကုန်ကြရစီမလိုဘူးဆိုပြီးပြောဆိုထားတာဖြစ်ပါတယ်။ဒါမှမဟုတ်ဝါရှင်တန်မှာမနေ့ကရိုက်တာသတင်းဌာနနဲ့မေးမြန်းခန်းအတွင်းကုန်ကြစီကိုတောင်ကိုရီးယားကပေးရလိမ့်မယ်လို့သမ္မတထရန့်ကပြောပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအရာရှိအောင်တူကတော့ကုန်ကြစီဟာခန့်မှန်းရေဒေါ်လာ1.2 ဘီလီယံလောက်ရှိလိမ့်မယ်လို့ပြောဆိုခဲ့ပေမယ့်အမေရိကန်အနေနဲ့ဒေါင်ခွင်းတို့စနစ်ကိုရောင်းချဖို့ဆန္ဒမရှိတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားပြည်ထောင်စုကိုစီးပွားရေးပိတ်ဆို့တံခါးမှုအသစ်တွေချမှတ်ပြီးငြင်းငြင်းချင်းချင်းဖြစ်ရှိနိုင်မှုလို့လာကြောင်းအင်ပီရိုကရိုက်တာသတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာသမ္မတထရန့်ကပြောပေးမယ်လဲနောက်ဆုံးမှာကြီးမားတဲ့ brief ခန့်နဲ့ရင်ဆိုင်မယ့်အလားအလာတွေလည်းရှိနေတဲ့အကြောင်းပြောဆိုခဲ့ပါတယ်။
မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ချင်းချမှုတွေနဲ့ပတ်သက်လို့ဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှာအစိုးရအစည်းအဝေးတရကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကဦးဆောင်တင်ပါမှာဖြစ်ပါတယ်။ဒါဟာ Mr. Tillerson ကုလသမဂ္ဂမှာပထမဦးဆုံးအကြိမ်ပွဲဦးထွက်တွေ့ရတာလည်းဖြစ်ပါတယ်။ကြာသပတေးနေ့က Fox သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာ Mr. Tillerson ကမြောက်ကိုရီးယားဘက်ကနောက်ထပ်နျူကလ িয়ার စမ်းသပ်မှုတွေလှုပ်ဆောင်လာမယ်ဆိုရင်တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားပေါ်ဒဏ်ခပိတ်ဆို့အရေးယူမှုတွေချမှတ်ဖို့သတိပေးပြောဆိုထားတဲ့အကြောင်းပြောဆိုသွားပါတယ်။ဒီပြောဆိုမှုနဲ့ပတ်သက်လို့တရုတ်အစိုးရဘက်ကတကယ်ပဲအဲ့ဒီလိုသတိပေးခဲ့ခြင်းရှိမရှိဆိုတာကိုတော့တရုတ်နိုင်ငံသားရဲ့ဌာနကအတည်ပြုခြင်းမရှိသလိုငြင်းဆန်ပြောဆိုတာလည်းမရှိခဲ့ပါဘူး။ဝန်ကြီးထီလာဆန်ကတော့မြောက်ကိုရီးယားနဲ့ပတ်သက်လို့အမေရိကန်ကချမှတ်ထားတဲ့မဟာဗျူဟာမှာတရုတ်နိုင်ငံရဲ့အကူအညီယူပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ချိုအန်းကိုဖိအားပေးသွားဖို့လည်းပါဝင်တယ်လို့ပြောပါရတယ်။မြောက်ကိုရီးယားအနေနဲ့နောက်ထပ်နျူကလ িয়ার စမ်းသပ်မှုတွေလှုပ်လာမယ်ဆိုရင်တရုတ်နိုင်ငံအနေနဲ့တီးခြားဒဏ်ခတ်ပိတ်ဆို့မှုတွေလုပ်သွားမယ်ဆိုတာကိုမြောက်ကိုရီးယားကိုအသိပေးတဲ့အကြောင်းကိုတရုတ်အစိုးရကအမေရိကန်အစိုးရကိုပြောခဲ့တဲ့အကြောင်းဝန်ကြီးထီလာဆန်ကကြာသပတေးနေ့မှာပြောဆိုခဲ့တာပါ။တရုတ်အစိုးရအနေနဲ့မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ကိုအဆုံးသတ်စေချင်ပေမဲ့လို့ကုလသမဂ္ဂဆုံးဖြတ်ချက်မပါဘဲတနိုင်ငံတည်းကဒဏ်ခတ်ပိတ်ဆို့အရေးယူတာမျိုးကိုတော့ဆန့်ကျင်ထားတာဖြစ်ပါတယ်ရှင်။
အာဖဂန်တာလီဘန်စစ်သွေးကြွတွေနှစ်စဉ်နှစ်တိုင်းလုပ်လို့ရှိတဲ့နေဦးရည်စစ်စင်ရေးစတင်ဆင်နွှဲရမှာပြည်ပကကျူးကျော်သူတွေဖြစ်အမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်မဲ့အကြောင်းပြောဆိုလိုက်ပါတယ်။တောက်ချာနေကမီဒီယာတွေအတွက်ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့မန်ဆူရီလို့အမည်ပေးထားတဲ့စစ်စင်ရေးတရက်ကိုအာဖဂန်နိုင်ငံတဝန်းကပြည်နယ်ပေါင်း34ခုမှာဒီကနေ့မနေ့ကပဲစတင်နေတဲ့အကြောင်းပြောဆိုထားတာပါ။ပြီးခဲ့တဲ့နှစ်ထဲအမေရိကန်ရဲ့အဝေးထိန်းဒုံးလီရင်နဲ့တိုက်ခိုက်မှုကြောင့်သေဆုံးသွားတဲ့တာလီဘန်ခေါင်းဆောင်မူလာအက်တာမန်ဆူအာကိုဂုံပြူတဲ့အနေနဲ့စစ်စင်ရေးကိုအမည်ပေးထားတဲ့အကြောင်းလည်းကြေညာချက်ကဖော်ပြထားပါတယ်။စစ်စင်ရေးအတွင်းတမယိုးကြနဲ့ပျောက်ကြားတိုက်ခိုက်မှုတွေအထက်ခံဘုံးခွဲမှုတွေအတွင်းလူတွေ ပောက်ခွဲပစ္စည်းတွေနဲ့စီးရီယူမန်ချက်တွေကိုအောင်မြင်အောင်ကြိုးပမ်းသွားမှာဖြစ်တဲ့အကြောင်းလဲတာလီဘန်စစ်ကောင်စီရဲ့ကြီးညာချက်ကဖော်ပြထားပါတယ်။အာဖဂန်ကာဝေးဝန်ကြီးဌာနပြောခွင့်ရသူကတော့အပြစ်မဲ့ပြည်သူတွေကိုတိုက်ခတ်မဲ့ဝါရဖျက်ချင်မှုတက်တက်သာဖြစ်ကြောင်းပြောဆိုခဲ့ပြီးတာလီဘန်တပုံတွေရဲ့ကြီးညာချက်ကိုပယ်ချလိုက်ပါတယ်။အာဖဂန်တပ်တွေအနေနဲ့တိုက်ခတ်မှုတွေအတွက်ပြည်ဝပြင်ဆင်ထားပြီးအရင်နှစ်တွေတုန်းကလိုပဲတာလီဘန်ရဲ့စစ်စင်ရေးကိုချေမှုန်းသွားမှာဖြစ်တဲ့အကြောင်းအာဖဂန်ကာဝေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်မိုဟာမက်မာနက်ရှက်က VOA ကိုပြောပါတယ်။အာဖဂန်နိုင်ငံမြောက်ပိုင်းကမဆာယီရှရက်မျိုးကစစ်ကန်တခုကိုဝင်ရောက်စီးနင်းတက်ခဲ့တဲ့ဖြစ်ရတဲ့ကြုံခဲ့ပြီးတရင်တစ်ပတ်အကြာမှာပဲတာလီဘန်ရဲ့ကြီးညာချက်ထွက်ပေါ်လာတာပါတာလီဘန်ရဲ့တက်ခဲမှုတွင်အာဖဂန်စစ်သား250ကျော်သေဆုံးခဲ့ပြီးအများအပြားဒဏ်ရာရခဲ့တဲ့အကြောင်းလည်းတရင်နေမှာဖော်ပြပါတယ်
နေရတာခီးစဉ်ဖြစ်ပုတ်ရဟမင်းကြီး Francis အီဂျစ်နိုင်ငံကိုဒီကနေ့ပဲရောက်ရှိသွားပါပြီလူ45ယောက်သေဆုံးခဲ့တဲ့ Coptic Christian ဖျားချောင်းဘုံခွဲတိုက်ခိုက်မှုပြီးအီဂျစ်နိုင်ငံမှာခရီးရန်နဲ့မွတ်စလင်ကြားငြိမ်းချမ်းရေးတိုးမြင့်နိုင်အောင်တိုက်တွန်းကြိုးပမ်းသွားမှာဖြစ်ပါတယ်။ပုတ်ရဟမင်းကြီးဟာအစိုးရပိုင်း El Ashabli ကိုကြီးကြပ်နေတဲ့ဘာသာရေးခေါင်းဆောင် Sheikh Ahmed El Tayyi နဲ့တွေ့ဆုံမှာဖြစ်တယ်လို့နောက်ပိုင်းမှာအီဂျစ်သမ္မတ Abdel Fattah El-Sisi Egypt Coptic Christian ခေါင်းဆောင်ပုတ်ရဟမင်း Tawar Rostow နဲ့တွေ့ဆုံဖို့လည်းစီစဉ်ထားပါတယ်။ပုတ်ရဟမင်းကြီးကိုတော့အီဂျစ်ဝန်ကြီးချုပ်Sharif Ismail ကကိုင်ရိုမြို့တော်ကလေရင်ခွင်းမှာလာရောက်ကြိုဆိုခဲ့တာပါညီညွတ်မှုနဲ့ချစ်ကြည်ရေးအတွက်လာရောက်တဲ့ခီးစဉ်ဟာနှစ်ရက်တောင်မပြည့်သေးပေမဲ့လည်းခွန်အားအပြည့်ရှိတဲ့ခီးစဉ်တစ်ခုဖြစ်ကြောင်းလည်းပုတ်ရဟမင်းကြီးကသတင်းနောက်တွေကိုမိတ်ကြားခဲ့ပါတယ်ဒီလဆန်ပိုင်းက Coptic Christian ဖျားချောင်းဘုံခွဲတိုက်ခိုက်မှုနောက်ပိုင်းကလေးကအီဂျစ်မှာအရေးပေါ်အခြေအနေကြီးညာထားပြီးပုတ်ရဟမင်းကြီးရဲ့ခီးစဉ်အတွင်း Christian ဖျားချောင်းတွေမှာလုံခြုံရေးကိုတိုးမြှင့်ထားမှာပါပုတ်ရဟမင်းကြီး Francis ဟာမနေ့ပြန်စနေနေ့မှာတရားဟောဖို့စီစဉ်ထားပါတယ်ရှင်
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာအလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA American သံမြန်မာပိုင်းစီစဉ်ရဲ့တောက်ချာနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အရှိတောင်အရှေ့နိုင်ငံများအသင်းအာဆီယံထိပ်သီးညီလာခံတက်ရောက်ဖို့နိုင်ငံတော်တပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာမနီလာမြို့တော်ကိုဒီကနေ့ပဲရောက်ရှိသွားပါတယ်ဒေါအောင်ဆန်းစုကြည်နေနဲ့အချိန်သုံးဆမြောက်အာဆီယံထိပ်သီးညီလာခံနဲ့ဆက်ဆက်စီးပွားပွဲတွေကိုတက်ရောက်မှာဖြစ်တဲ့အကြောင်းမြန်မာသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစောထီက VOA ကိုပြောပါတယ်ဒေါအောင်ဆန်းစုကြည်ဟာမနီလာမြို့တော်ကိုရောက်လာပြီးနောက်မှာပဲဗီယက်နမ်ဝန်ကြီးချုပ်ဖမ်မင်နဲ့တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးတိုးမြှင့်မှုကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေတိုးမြှင့်မဲ့ကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ပါတယ်ဒေါအောင်ဆန်းစုကြည်ပါဝင်အာဆီယံစနေငန်းကခေါင်းဆောင်တွေရဲ့ထိပ်သီးညီလာခံမတိုင်မီကျင်းပခဲ့တဲ့နိုင်ငံခြားရေးဝန်ကြီးအစည်းအဝေးပွဲတွေမှာတော့အသင်းဝင်နိုင်ငံတွေကပူးပေါင်းဆောင်ရွက်ရေးလုံခြုံရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြပါတယ်နိုင်ငံခြားရေးဝန်ကြီးတွေရဲ့ဒီကနေ့အစည်းအဝေးပြီးထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့မြောက်ကိုရီးယားရဲ့ပက်ထင်းတက်ဒုံးနဲ့နျူကလ িয়ার ဆန်းသတ်မှုတွေပေါ်စိုးရိမ်ပူပန်တဲ့အကြောင်းပြောဆိုခဲ့ကြတာပါကိုရီးယားကျွန်းဆွယ်ကမတိမငြိမ်အခြေအနေတွေဟာဒေသရင်းကိုပါကျော်လွန်ရိုက်ခတ်နေတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကကြေညာချက်ထုတ်ပြန်ခဲ့တာပါမြောက်ကိုရီးယားနဲ့သက်ဆိုင်ရာနိုင်ငံတွေအားလုံးအနေနဲ့တင်းမာမှုတွေကြီးထွားမလာစေဖို့ထိုင်နေတဲ့ဆောင်ရွက်ချက်ကိုလည်းအာဆီယံနိုင်ငံခြားရေးဝန်ကြီးကထုတ်ပြန်လိုက်တဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာဒီသတင်းပတ်သက်ကျင်းပနေတဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံညီလာခံမှာပိုင်ဆိုင်မှုအတွက်ညှင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်မှာတရုတ်နိုင်ငံကနယ်မြေတိုးချဲ့လာနေတဲ့ကိစ္စကိုဝေဖန်ပြောဆိုဖို့ရှောင်ရှားခဲ့ကြပါတယ်။အကြက်ခတ်တွေကတော့တန်တမန်ရေးစီးပွားရေးအရတရုတ်နိုင်ငံကဩဇာကြီးထွားလာနေတာကိုပြသတဲ့လက္ခဏာတစ်ခုအဖြစ်နဲ့မြင်ကြပါတယ်။မနေ့ပြန်စနေနေ့မှာအဆုံးသတ်မဲ့အာဆီယံညီလာခံအတွင်းအခုချိန်ထိတော့တရုတ်နိုင်ငံနဲ့ပတ်သက်လို့ဝေဖန်ပြောဆိုခဲ့တဲ့ကြေညာချက်မျိုးမတွေ့ရသေးပါဘူး။အာဆီယံအနေနဲ့ပြသနာဖန်တီးနေတဲ့နိုင်ငံအမည်ကိုတိတိကျကျမဖော်ပြတာမျိုးခပ်ဝဝကြေညာချက်မျိုးသာထုတ်ပြန်နိုင်တယ်လို့လည်းအကဲခတ်တွေနဲ့မီဒီယာသမားတွေကအစောပိုင်းမှာကတည်းကပြောဆိုနေကြတာပါဝေဖန်ဖို့တွန်းဆုတ်နေတာဟာတရုတ်နိုင်ငံကအငင်းပွားနေတဲ့နိုင်ငံတွေနဲ့ဆွေးနွေးညှိနှိုင်းရမှာဖိအားပေးတာစီးပွားရေးအခွင့်အလမ်းပေးတာတွေရဲ့အကျိုးဆက်တွေဖြစ်တယ်လို့လည်းယူဆကြပါတယ်ကြေညာချက်တွေထုတ်ပြန်ရမှာလည်းတရုတ်နိုင်ငံနဲ့မဟာမိတ်ဖြစ်တဲ့ကမ္ဘောဒီးယား Laos တို့လိုအာဆီယံအသင်းဝင်နိုင်ငံတွေရှိနေတဲ့အတွက်အခက်ကြုံနေရတာပါအာဆီယံအသင်းရဲ့အလက်ကျဥက္ကဋ္ဌတာဝန်ယူထားတဲ့ဖိလစ်ပိုင်နိုင်ငံကသမ္မတ Rodrigo Duterte ကလည်းတောင်တရုတ်ပင်လယ်ပြင်အရေးနဲ့ပတ်သက်လို့နယ်သာလန်နိုင်ငံ The Hague မြို့ကခုံတမာတိယုံကအဆုံးဖြတ်ချက်နဲ့ပတ်သက်လို့ထိပ်သီးညီလာခံမှာပြောဆိုမှာမဟုတ်ကြောင်းဒီသတင်းပတ်ထဲမှာပဲပြောဆိုထားပါရဲ့ရှင်
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်က Yes County ရဲ့တခုရဲ့လေဝဲချုပ်ခန်းကျင်းမှာအမျိုးသားအမျိုးသမီး၁၂ယောက်ကိုသတင်းတပတ်ကြာစုပုံပြီးဖမ်းဆီးချုပ်နှောင်ထားတဲ့အကြောင်းဖိလစ်ပိုင်လူ့ခွင့်ရေးကော်မရှင်နဲ့သတင်းတောက်တွေကတွေ့ရှိခဲ့ကြပါတယ်။မွေးဆွေးဝါးမှုဆွဆွဲချက်နဲ့ဖမ်းဆီးထားတဲ့ဒီလူတွေကိုအမှုဖွင့်အရေးယူထားတာမျိုးလည်းမရှိဘူးလို့လူ့ခွင့်ရေးကော်မရှင်ရဲ့ညွှန်ကြားမှု Gilbert Boisner ကပြောဆိုခဲ့ပါတယ်။ဖမ်းဆီးထားသူတွေနဲ့ပတ်သက်လို့သက်ဆိုင်ရာမိသားစုပဲဖြစ်ဖြစ်ရှင်းနေတွေကိုပဲဖြစ်ဖြစ်အတိပေးအကြောင်းကြားတာမျိုးမရှိခဲ့သလိုချက်ချက်တတ်တတ်အခန်းထဲမှာချုပ်နှောင်ထားပြီးညှဉ်းပန်းနှိပ်စက်ခံထားရတဲ့အကြောင်းလည်းနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ HRW ကပြောဆိုခဲ့တာပါ။ပြန်လွှတ်ပေးဖို့ဒေါ်လာ800ကနေ4000လောက်ထိရဲတွေကတောင်းခံထားကြောင်းလည်းဖမ်းဆီးခံရသူတွေကပြောပါရယ်။မနေ့နောက်ပိုင်းကရဲစခန်းကိုရုတ်တရက်ရောက်ရှိသွားတဲ့အချိန်မှာပဲနိုင်ငံတစ်ခုရဲ့နောက်ကွယ်ကနေအတံပေးပြီးလှန့်ခေါ်တဲ့အတံတွေကိုကြားခဲ့ရပြီးတဲ့နောက်မှာပဲဖမ်းဆီးထားသူတွေကိုတွေ့ရှိခဲ့တယ်လို့လူ့ခွင့်ရေးကော်မရှင်ရဲ့သတင်းတောက်တွေကပြောပါရယ်။ HRW လူ့ခွင့်ရေးအဖွဲ့ကတော့သမ္မတရော်ဒရီဂိုဒူတာတီကကိုချိုးအတွက်လုပ်နေတဲ့မွေးဆွေးဝါးတိုက်ဖျက်ရေးလှုပ်ရှားမှုပေါ်ရဲတွေကဘလောက်တောင်ခွင့်ကောင်းယူနေသလဲဆိုတာကိုအခုဖြစ်ရမှာတွေ့နိုင်တဲ့အကြောင်းဝေဖန်ခဲ့တာပါ။ရဲစခန်းရဲ့စခန်းမှုဖြစ်သူကိုတော့တာဝန်ကအနားပေးလိုက်ပြီးစုံစမ်းစစ်ဆေးမှုတွေစတင်နေပြီလို့လည်းရဲတပ်ဖွဲ့ကပြောပါရယ်။သမ္မတဒူတာတီတာဝန်ယူခဲ့တဲ့2016ကစလို့ရဲတပ်ဖွဲ့နဲ့ဘယ်သူမှမသိတဲ့တနတ်သမားတွေလက်ချက်ကြောင့်မွေးဆွေးဝါးသုံးဆဲသူတွေနဲ့မှောက်ခုရောင်းဝယ်သူ9000ကျော်တည်ဆုံးခဲ့ရပြီးဖြစ်ကြောင်းလည်း HRW ကပြောဆိုထားပါရယ်
။ထိုင်းနိုင်ငံကမတည်မငြိမ်ဖြစ်နေတဲ့တောင်ပိုင်းဒေသတွေမှာပလီတခုအတွင်းလက်နက်ကင်သဘုံ30ယောက်တည်ဆုံးခဲ့တဲ့အဖြစ်ပြက်ပါဝင်သွေးထွက်တန်ယူအကြမ်းဖက်မှုဖြစ်ပွားခဲ့တာ73နှစ်ပြည့်တဲ့အချိန်မှာပဲလုံခြုံရေးကိုစစ်တပ်ကအထူးသတိပေးတပ်လှန်ထားပါတယ်။မကြာသေးခင်လတွေအတွင်းတိုက်ခိုက်မှုတွေကြီးထွားလာရကငြိမ်းချမ်းရေးဆွေးနွေးဖို့ဆက်သွေးကြွအုပ်စုတွေကိုထိုင်းအစိုးရကဖိအားပေးနေချိန်မှာပဲလုံခြုံရေးကိုလည်းတိုးမြှင့်လိုက်တာပါ။ထိုင်းနိုင်ငံတောင်ပိုင်းမွတ်စလင်အများစုရှိရာပတ်တနီနရာတီဝဆွန်ကလာနဲ့ရလာဒေသတွေမှာပုံကံမှုတွေတကြော့ပြန်ပေါ်လာခဲ့တာပြီး၃လအကြာမှာပဲ2004ခုနှစ်ကသွေးထွက်တန်ယူနေနှင်းမှုတွေနဲ့ကြုံခဲ့ရတာဖြစ်ပါတယ်။2004ခုနှစ်ဧပြီလထဲမနေ့အာယုံတဲ့ချိန်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့စီးနင်းတိုက်ခိုက်မှုတွင်လက်နက်ကင်သဘုံ109ယောက်ထိတေဆုံးခဲ့တာပါ။ဗတ်ဒနီမှာရှိတဲ့16ရာစုခေတ်ပလီကျောင်းထဲကိုထွက်ပြေးတိမ်းရှောင်ခဲ့ကြတဲ့ဆွေသွေးကြွ32ယောက်ကိုတော့လုံခြုံရေးတပ်ဖွဲ့တွေကဝန်းရံပိတ်ဆို့ခဲ့ပြီးနောက်ပိုင်းမှာပလီထဲအထိစီးနင်းတိုက်ခိုက်တုံ့တင်ခဲ့ပါတယ်။ဒီနောက်ပိုင်းထိုင်းနိုင်ငံတောင်ပိုင်းကပဋိပက္ခတွေကြောင့်လူပေါင်း6500လောက်ထိတေဆုံးခဲ့တာပါ။ထိုင်းဒုတိယဝန်ကြီးချုပ်ရဲ့အကြံပေးပုဒ်ကိုဖနိတာဝတ္ထနာရာကွန်ကတော့2004ခုနှစ်အဖြစ်ပြက်နှစ်ပတ်လည်အချိန်နဲ့တိုက်ဆိုင်ပြီးတော့လုံခြုံရေးကိုတိုးမြင့်တာလို့ပြောရတယ်။မနစ်နောင်ပိုင်းတုန်းကတော့နရတိဝဒေသမှာကင်းလက်နေတဲ့ထိုင်းစစ်တပ်တပ်ဖွဲ့ဝင်5ဦးဟာချုံခိုတိုက်ခိုက်တပ်ဖြတ်ခံခဲ့ရတဲ့အကြောင်းထိုင်းသတင်းမီဒီယာတွေမှာဖော်ပြခဲ့ပြီးနောက်မှာတော့လုံခြုံရေးအတွက်စိုးရိမ်စရာလည်းကြီးထွားလာနေတာဖြစ်ပါတယ်ရှင်။
ကောင်းလုံးနဲ့ရှားဖောင်တို့ကတင်းင်းတွေကိုကြီးညာပေးခဲ့ကြတာပါသောတာရှင်များရှင် VOA ကနေခုလိုတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့အတန်းနဲ့စီစဉ်တဲ့ပါဝင် VOA ရဲ့ရုပ်မြင်သံကြားစီစဉ်တွေကိုကျမတို့ရဲ့ VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်ထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းမှာပဲတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့မြန်မာနိုင်ငံအတွက်ကမ္ဘာ့ဘဏ်ကချင်းငွေပေးမဲ့ကူညီပေးမဲ့စီစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာလှုပ်ဆောင်နေတဲ့စီးပွားရေးတည်ငြိမ်ရေးနဲ့စီးရဲနွမ်းပါမှုရော့ကျရေးဆိုင်ရာလုပ်ငန်းတွေမှာအသုံးပြုဖို့အမေရိကန်ဒေါ်လာတန်100ထုတ်ချီးပေးဖို့ကမ္ဘာ့ဘဏ်ကကြေညာရေးနေ့မှာအတည်ပြုကြေညာခဲ့ပါတယ်။မြန်မာနိုင်ငံရဲ့ငွေကြေးဖောင်းပွားမှုအပအဝင်မြန်မာအစိုးရလက်ရှိရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဖြေရှင်းရမှာအထောက်အကူဖြစ်မယ်လို့ယုံကြည်ကြောင်းကိုကမ္ဘာ့ဘဏ်တာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းပြေဆုံးကိုဆက်သွယ်မေးမြန်းထားတဲ့ကိုညဝင်းအောင်ကပြောပြပေးပါလိမ့်မယ်။
မြန်မာအစိုးရကလက်ရှိဆောင်ရွက်နေတဲ့မေခရိုစီးပွားရေးတည်ငြိမ်ရေးနဲ့ဗဏ္ဍာရေးဆိုင်ရာခန္ဓာရေးရှိဖို့ကြိုးပမ်းဆောင်ရွက်ရမှာအချိန်ဟုန်မြင့်လှုပ်ဆောင်သွားနိုင်ဖို့ကမ္ဘာ့ဘဏ်ကအမေရိကန်ဒေါ်လာတန်း100ထုတ်ချေးပေးရတာဖြစ်ကြောင်းကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံရုံးခွဲပြည်ချာရေးတာဝန်ခံဦးကျော်စိုးလင်းက VOA ကိုပြောပါရစေ
။မနေ့ကဝါရှင်တန် DC မှာပေါ့နော်ကျွန်တော်ကမ္ဘာ့ဘဏ်ဘုတ်ဖွဲ့ရနေပြီးတော့မှဒီမြန်မာနိုင်ငံအစိုးရကိုဒီအမေရိကန်ဒေါ်လာတန်း100ချီးငွေဖြစ်ပေးဖို့ပေါ့နော်သူတို့သဘောတူခဲ့ပါတယ်။ဒီချင်းငွေကအဓိကရည်ရွယ်ချက်ကတော့မြန်မာနိုင်ငံမှာလက်ရှိဆောင်ရွက်နေတဲ့ဒီစီးပွားရေးတည်ငြိမ်မှုပေါ့နော်။နောက်တစ်ခုကဗန္ဒာရေးခန္ဓာရေးရှိမှုတွေကိုပြုမြင့်ပြောင်းလဲမှုတွေ reform တွေဆောင်ရွက်နေတဲ့ဟာကိုဆက်လက်ပြီးတော့အချိန်မြင့်ပြီးတော့ဆောင်ရွက်တဲ့နေရာမှာအထောက်အကူဖြစ်ဖို့ပေါ့နော်။အဓိကမြန်မာနိုင်ငံအစိုးရကိုပေးရသွားမယ်ချင်းငွေမျိုးစားဖြစ်ပါတယ
်။ကမ္ဘာ့ဘဏ်ရဲ့ပံ့ပိုးမှုနဲ့မြန်မာအစိုးရကဆောင်ရွက်ရမယ့်လုပ်ငန်းစဉ်မှာအဓိကကဏ္ဍနှစ်ခုပါဝင်ပြီးအစိုးရကဘာရီတာဝန်ခံလှုပ်ဆောင်ရမလဲဆိုတာနဲ့ပတ်သက်လို့ဦးကျော်စိုးလင်းကရှင်းပြပါရယ
်အဓိကအနေနဲ့အပိုင်းနှစ်ခုပါတာပေါ့နော်ဆက်မတစ်ပိုင်းကတော့ macro economic stability ပေါ့ဒီ macro စီးပွားရေးတည်ငြိမ်ဖို့ဆိုတဲ့ကဏ္ဍတစ်ခုပါမယ်နောက်တစ်ခုကကျတော့ဒီမန္တလေးဆိုင်ရာခန္ဓာရေးရှိမှုဆိုတဲ့ကဏ္ဍပေါ့အဓိကဒီကဏ္ဍနှစ်ခုအောက်ကနေဒီဆောင်ရွက်သွားရမယ့်လုပ်ငန်းစဉ်တွေပါမှာဖြစ်ပါလေ ဒီမက်ခရိုစီးပွားရေးတည်ငြိမ်မှုဟိုရေရှည်တည်တံ့အောင်ထိန်းသိမ်းသွားဖို့ဆိုတော့အဲ့ဒီအပိုင်းမှာတော့ဘာတွေပါမလဲဆိုတော့လက်ရှိဒီဆိုရဆောင်ရွက်နေတဲ့ဒီပြည်သူ့ကျွေးမီစီမံခန့်ခွဲရေးဟိုပုံမူပြီးတော့မှဒီကြည့်ရောက်တဲ့ခန့်ခွဲမှုဆောင်ရွက်မှုတွေဖြစ်အောင်ဆိုတာတစ်ခုပါပါမယ်နောက်တစ်ခုကကြတော့ဒီဘတ်ဂျက်လုံငွေပြမှုကိုဒီဘိုဘန်ကနေပြီးတော့မှဒီငွေစက်ကူတွေရိုက်နေပြီးတော့မှဖြည့်စည်းပေးနေရတဲ့ဟာကိုပေါ့နော်ဒီဟာကိုရပ်တန့်သွားအောင်ဆိုတော့မူဝါဒပြောင်းလဲဖို့တခုပါမှာဖြစ်ပါတယ
်။ဒါအပြင်နိုင်ငံပိုင်စီးပွားရေးလုပ်ငန်းကြီးတွေရဲ့ဘဏ္ဍာရေးစီမင်းစည်းကမ်းတွေအားကောင်းလာအောင်လုပ်ဖို့နဲ့မူဝါဒအခြေပြုဘတ်ဂျက်ရေးဆွဲမှုစနစ်တည်ဆောက်နိုင်အောင်ကမ္ဘာ့ဘဏ်ကအားပေးကူညီသွားမှာဖြစ်ပါတယ်။ဘဏ္ဍာရေးခန္ဓာရေးရှိမှုပိုအားကောင်းလာအောင်မြန်မာအစိုးရကလှုပ်ဆောင်ရမယ့်အပိုင်းနဲ့ပတ်သက်လို့ဦးကျော်စိုးလင်းကအခုလိုရှင်းပြပါဗျာ။
တော့နောက်ကဏ္ဍတစ်ခုဖြစ်တဲ့ဒီဘဏ္ဍာရေးအရာဒီခံနိုင်ရေးရှိမှုစဉ်ကြံခံနိုင်မှုအားကောင်းစေဖို့ဆိုတော့ကဏ္ဍမှာကြတော့ဆိုရနေပြီးတော့မှဒီအခွန်အောက်တွေကောက်ခံတဲ့နေရာမှာပို့ပြီးတော့မှအဲထိရောက်တဲ့စနစ်တွေဖြစ်အောင်ပုံပြီးအခွန်အောက်တွေပို့ရရှိအောင်ဆိုတာဤပါမယ်။နောက်တစ်ခုကကြတော့ကျွန်တော်တို့မြန်မာနိုင်ငံကနေပြီးတော့မှဒီရောင်းချနေတဲ့တဘာဝတန်ငွေရရနေရငွေတွေပေါ့နော်ဒီရငွေတွေကိုဒီစနစ်တကျစီမံခန့်ခွဲနိုင်ဖို့ဆိုတော့အပိုင်းနေပါမယ်။နောက်တစ်ခုကကြတော့ရက်စစ်ဓာတ်အားကဏ္ဍပေါ့နော်ဒီစွမ်းရည်ကဏ္ဍမှာဘဏ္ဍာရေးအရပို့ပြီးတော့မှဒီအလားလာကောင်းနေပေါ့နော်အဲ့ဒါဒီဖြစ်ပေါ်ဖို့အတွက်ကိုအဲ့ဒီတစ်ပိုင်းပါပါမယ်ဆိုနောက်ဆုံးတစ်ပိုင်းကကြတော့ကျွန်တော်ဒီပြည်သူ့ဘဏ္ဍာငွေစီမံခန့်ခွဲမှုပေါ့နော်အဲ့ဒါကိုလည်းထိရောက်တဲ့စနစ်တွေဖြစ်လာအောင်ဆိုပြီးတော့မှအဲ့ဒီမူဝါဒလုပ်ငန်းစဉ်တွေကိုဆောင်ရွက်သွားရမှာဖြစ်ပါတယ
်ဒီချင်းငွေဟာဝင်ငွေနည်းတဲ့တိုင်းပြည်တွေအတွက်ရည်ရွယ်တဲ့ကမ္ဘာ့ဘဏ်ရဲ့အပြည်ပြည်ဆိုင်ရာဖွံ့ဖြိုးရေးရန်ပုံငွေတွေကပေးအပ်တဲ့အတိုးမဲ့ချင်းငွေဖြစ်ပြီးတည်တန်းကာလ38နှစ်ဖြစ်ပါတယ်။အစိုးရဘတ်ဂျက်တဲကိုတိုက်ရိုက်ထည့်ဝင်ပေးမဲ့ဘဏ္ဍာငွေဖြစ်တာကြောင့်မြန်မာနိုင်ငံအတွက်ပို့ပြီးအကျိုးရှိစေမဲ့ချင်းငွေအမျိုးအစားဖြစ်တယ်လို့ကမ္ဘာ့ဘဏ်ကဆိုပါတယ်။ဒီချင်းငွေကိုလက်ခံသင့်မသင့်မြန်မာအစိုးရအဖွဲ့အတွင်းမှအကြေလဲဆွေးနွေးခဲ့ပြီးလွှတ်တော်ကအတည်ပြုဆုံးဖြတ်ချက်နဲ့ကမ္ဘာ့ဘဏ်ရဲ့ဒီချင်းငွေကိုလက်ခံခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကုညာဝင်းအောင်တင်ဆက်ထားတာပါ။အခုတစ်ခါမှာတော့ရှင်းနေကြည်ဥကိုနီလုံးကြံခံရမှုကနေလွတ်နေသေးတဲ့တန်တရားရှိသူကိုဝရန်ထုတ်ဖို့တိုင်းဒေသကြီးတရားလွှတ်တော်မှာရှောက်ထားတဲ့အကြောင်းကိုတင်ဆက်ပေးချင်ပါတယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ် NLG ပါတီဗဟိုဥပဒေအကြံပေးတရားလွှတ်တော်ရှင်းနေကြည်ဥကိုနီလုံးကြံတက်ဖြတ်ခံရမှုမှာပါဝင်ပတ်သက်တယ်လို့တန်တရားရှိထားသူတဦးဖြစ်တဲ့လွတ်မြောက်နေစေဥအောင်ဝင်းခိုင်ကိုအခုသူနောက်ဆုံးတွေ့ခဲ့ရတဲ့နေပြည်တော်ပြည်ဆေးဥယျာဉ်ပတ်ဝန်းကျင်မှာရှာဖွေဖမ်းဆီးနိုင်ရေးဝရမ်းတစောင်ထုတ်ပေးဖို့ကိုအကျိုးဆောင်ရှိနေကြီးဦးနေလာကတိုင်းဒေသကြီးတရားလွှတ်တော်မှာရှောက်ထားလိုက်ပါပြီ။အမှုမှန်ပေါ်ပေါက်ရင်းနဲ့ပြည်ပြည်စုံစုံဖြစ်ဖို့ကိုလည်းတင်ပြခဲ့ကြောင်းကိုရှိနေကြီးဦးနေလာကပြောပါတယ်။ပြည်စုံကိုတော့ကိုကောင်းဆက်ဟင်းကသတင်းပေးပို့ထားပါတယ
်။ဥအောင်ဝင်းခိုင်ကိုရှာဖွေဖမ်းဆီးနိုင်ရေးဝရမ်းထုတ်ပေးဖို့ခံတရားရုံးမှာရှောက်ထားတာကိုပေချခံရတာကြောင့်အခုလိုတိုင်းဒေသကြီးတရားလွှတ်တော်မှာထပ်ပြီးတင်သွင်းတာပါ။ဥအောင်ဝင်းခိုင်ကရန်ကုန်လေးစိတ်မှာဥကိုနီကိုလှုပ်ချန်တက်ဖက်ခံရပြီးနောက်ပိုင်းရန်ကုန်ကနေထွက်သွားပြီးနေပြည်တော်ပြည်ဆီဥရဲ့အနီးတစ်ဝိုက်မှာဖျောက်သွားခဲ့တယ်ဆိုပြီးရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲအတွင်ပြောထားတာပါဒါကြောင့်လဲအဲ့ဒီပတ်ဝန်းကျင်မှာသူ့ကိုရှာဖွေဖမ်းဆီးနိုင်ရဲ့အတွက်ဖမ်းဝရမ်းထုတ်ပေးဖို့ကိုအမှုပြင်ဆင်ချက်တရက်နဲ့အတူဒီကနေ့ရှောက်ထားခဲ့တယ်လို့အကျိုးဆောင်ရှိနေဥနီလာက VOA ကိုပြောပါတယ
်သူကနေပြည်တော်ဘေးရဆီဥရင်ကလွတ်မြောက်သွားတယ်ဆိုတာသိရတယ်သိရတဲ့အတွက်ကြောင့်မလို့ကျွန်တော်ကနေပြည်တော်ဘေးရဆီဥရင်ပတ်ဝန်းကျင်ကိုကျွန်တော်တို့အဝနာထုတ်ပြပါဦးကျွန်တော်လျှောက်တယ်ပေါ့ဗျာအဲ့လိုလျှောက်ထားတဲ့ခါကျတော့တသိယအမှုလိုက်ပါဆောင်ရတဲ့ဥဟိုရှိနေကြုံယုံကဥပဒေရာရှိရလေကျွန်တော်ရဲ့လျှောက်ထားချက်ကိုလက်ခံတယ်သူကထောက်ခံချက်ပေးတယ်သူဥပဒေနဲ့လျှောက်ထားစီရင်တော့ပေါ်တာမျိုးရှိတယ်အဲ့လောက်တရားဝင်ကိုလျှောက်လာတဲ့ခါကျတရားဝင်ကပေးလိုက်တယ်အဲ့တော့ဒီပေးတဲ့ကိစ္စမတိုင်ပြောချင်တာကဘာလဲဆိုတော့ကျွန်တော်အမှုတွေရာရှိပြီးနောက်တစ်ခါရေးတွေကိုစစ်စည်းချက်တွေကသူတို့ကနေပြီးတော့ဒီရဲတွေကတရားရုံးအမှုတည်ငင်မှာရှာဖွေဖမ်းဆီးဖို့အတွက်ကိုရဲပုံစံ62နဲ့သူတို့ပို့တယ်ဗောဗျာဖမ်းဆီးဖို့ဆိုပြီးသားဆိုင်ပို့တယ်ပို့တဲ့ခါကျတော့ကျွန်တော်ရဲညွန့်နေရဲတပ်ဖွဲ့မြို့မှာရဲစခန်းလေးစိတ်ပါဝင်6နေရာကိုပို့တယ်ပို့တဲ့ခါကျတော့အဲ့ဒီနေရာ6နေရာစလုံးထဲမှာကျွန်တော်တို့အမန်တကယ်ထပ်ပြည့်လို့မြောက်တဲ့နေပြီးတော့ဘေးရဆီးဥရင်မပါဘူးဗောဗျာအပါအဲ့တော့ကျွန်တော်တို့ကနေပြီးတော့ဖာမနာအတွက်ဆောင်ထုတ်ပေးဖို့ဆိုပြီးရှောက်တယ်
။ဥက္ကုဏီလိုချင်တဲ့ဖက်ခရမ်းမှုမှာတရားမျှတမှုရရှိရေးအတွက်လိုအပ်လာမယ်ဆိုရင်တော့နေပြီးတော့ပြောင်းစုတရားလွှတ်တော်အထိရာဇဝတ်မှုဆိုင်ရာအမှုပြင်ဆင်ချက်ကိုထပ်မံတင်သွင်းတော့မှာဖြစ်တယ်လို့အရှင်းနေဥနီလက်ကပဲဆက်ပြောပါရစေ
။လိုချင်ခံတဲ့ဥက္ကုဏီရဲ့တရားမျှတမှုရရှိရေးပဲ။အဲ့တော့အခုလိုတရားခံမဆုံးဝင်အမှုစစ်ဆေးရတဲ့ဆာလို့ရှိတော့တရားခံပြည့်စုံချဖွေဖမ်းဆီးပြီးတော့အမှုစစ်ဆေးရပို့ပြီးတော့တရားမျှတမှုရမယ်လို့ထင်နေတဲ့ကြောင့်မလို့ကျွန်တော်တို့က ခု
ရှော်ရတဲ့ပတ်သက်ပြီးတရားရုံးကအမိန့်ချမဲ့ရက်ကိုအတိအကျမသိရသေးပေမဲ့မကြမ်းကြလာဘူးလို့ရှင်းနေဦးနေလက်ကသုံးသပ်ပါတယ
်မင်းကတော့ကျွန်တော်တို့ကတော့ဟိုသူမသိရဘူးကြာအမိန့်ချတဲ့ဟာသူမသိရဘူးအမင်းတည်းသိမကြမ်းကြလာဘူးလို့ထင်ပါတယ်ကျွန်တော်တို့အခုလည်းသူမြန်ထက်ခေါ်ပြီးတာကိုတွေ့ရတယ်ပထမဆုံးဒီဘုတင်းတဲ့ခါမှာသူကဥပဒေရဲ့ချက်ချင်းပဲလက်ခံလိုက်တယ်လက်ထဲရေးဆိုတဲ့ admin အဆင့်တစ်ခုကိုကျွန်တော်ကျော်လာသွားတယ်။ပြီးတဲ့ခါကျတော့ကြားလာတဲ့ကိစ္စကလည်းပဲအခုတကယ်ပြည်ပြင်းကြားနိုင်ရဆိုတဲ့ခါကျတော့သူအခုဒီအခုအမြန်ဆုံးဆောင်ရွက်ပေးတဲ့သဘောထားမျိုးရှိပါတယ်။အမင်းကလည်းမကြံ့ကြဘူးလို့ပဲကျွန်တော်ယူဆပါတယ
်။ဥက္ကဋ္ဌကိုလှုပ်ချန်တဆွဲသူအဖြစ်ဆွဆွဲပြီးဖန်ဆီးထားတဲ့ဦးကြည်လေးအပါအဝင်အမှုမှာပူပေါင်းကြံစီသူတွေအဖြစ်အာဏာပိုင်တွေကတန်တရားရှိထားတဲ့ဦးအောင်ဝင်းစော်ဦးအောင်စော်ထွန်းနဲ့ဦးဇေယျဖြိုးတို့ကိုဒီကနေ့မနက်ပိုင်းမှာပဲရခိုင်မြို့မြပိုင်းခရိုင်အထူးတရားရုံးမှာထပ်ပြီးရုံးထုတ်ပေမဲ့တစုံတရာစစ်ဆေးမှုမလုပ်ခဲ့ပါဘူးဒီအမှုကိုသတင်းပတ်စင်တောက်ကြနေတိုင်းရခိုင်မြပိုင်းခရိုင်အထူးတရားရုံးမှာရုံးထုတ်စစ်ဆေးနေရဖြစ်ပါတယ်ခင်ဗျာ
ကိုကောင်းဆိုင်သတင်းပေးပို့ထားတာပါခုတစ်ခါမှာတော့ကရင်ပြည်နယ်မှာကားမောက်တဲ့သတင်းကိုတင်ဆက်ပေးချင်ပါတယ်ကရင်ပြည်နယ်မြောက်ရီကော့ဂရိတ်အာရှလမ်းမကြီးပေါ်မှာဒီနေ့နေ့လယ်ပိုင်းတုန်းကကားတိမ်းမောက်မှုကြောင့်အနည်းဆုံးလူ18ဦးသေဆုံးခဲ့ရတယ်လို့သိရှိရပါတယ်ပြည်စုံကတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်ကရင်ပြည်နယ်မြောက်ရီကော့ဂရိတ်အာရှလမ်းမကြီးမှာဧပြီလ28ရက်နေ့နေ့လယ်ပိုင်းမှာလူ40ထဲမနည်းသေဆုံးလာတဲ့မှန်လုံကားတစ်စီးတိမ်းမောက်ခဲ့တာကြောင့်ဒီဆုံးသူ18ဦးရှိသွားပြီဆိုပြီးမြို့ကန်တူကပြောပြပါဗျ။အ
ပြေပြောရှိတာ18ယောက်လောက်လောက်ပြောတာပဲ
။ဟုတ်ကဲ့
။ဘယ်နှယောက်ပြောလို့မြောက်ဒီအချက်လန်းဟိုပါပေါ့အချက်လန်းပေါ့ပဲပြောအောင်ပေါ့။တောင်ပေါ်လမ်းခေါ်ပါပေါ့။မှန်လို့မှန်လို့အန်သာတုံးနဲ့ကြီးတယ်လေ။မှန်လို့ကြီးရဲ့မဟုတ်မှန်လို့လက်ပေါ့။သူက၄50လောက်ပါတယ်။ဆေးရုံတော့ပို့တယ်လေ။ဆေးရုံဒါမှမဟုတ်တယ်ရရလို့ရှိတယ်ပြီးတော့20လောက်ရှိပြီလို့ပြောတယ်သိတာများတယ်များတယ်ပြောတယ်ကားကြောက်တော့ကြောက်ပါသေးတယ်ဒီ3လောက်နဲ့ကြောက်တယ်အဲ့လိုပြောတာပဲအဲမျောပြီးသိရုံဟုတ
်ကားကကြောက်သေးကိုထိုးကျသွားခဲ့တာကြောင့်သေဆုံးသူဥယေလည်းများခဲ့တာပါမြောက်ရီမြို့မှာရဲစခန်းနဲ့ခရိုင်ရဲစခန်းကတော့သေဆုံးသူအရေးအတွက်စီစစ်နေစေဖြစ်တယ်လို့ဆိုပါတယ်ကော့ဂရိတ်ရဲစခန်းကတော့19ဦးထက်မနည်းသေဆုံးမှုတွေရှိနေတယ်ဆိုပြီးတာဝန်ရှိသူတို့ကပြောပြပါတယ်
တော့ဟိုဟာလောက်19ယောက်ရှိသေးတယ်မယ်ဒီမူရ40လောက်ဟိုဟာတက်လာတယ်သူတို့လူမှုကိစ္စတွေကပါတဲ့အဖွဲ့လေးတော့သူဝိုင်းဝန်းဆောင်ကြတော့
ဒီအမှုကိုအဓိကကင်တွယ်နေတဲ့တင်ငန်းညီနောင်ရဲစခန်းကိုတော့ဆက်သွယ်လို့မရသေးပါဘူးလူနာတွေကတော့မြောက်ရီဆေးရုံကြီးမှာပို့ပြီးတော့ကုသနေရဆဲဖြစ်ပါတယ်တချို့ကတော့ဒဏ်ရာပြင်းထန်ကြတယ်လို့လည်းပြောကြပါတယ်ဒီလာဇန်းမှာပဲကရင်ပြည်နယ်ကော့ဂရိတ်မြို့နယ်အပိုင်းအာရှလမ်းမတည့်ရဲ့ရင်ခွဲတောင်အနီးမှာနေရပြန်ရတဲ့မြန်မာရွှေပြောင်းလို့သမားမိသားစုတွေလိုက်ပါလာတဲ့ကားတစီတိမ်းမောက်ခဲ့တဲ့အတွက်လူ၄ဦးသေဆုံးခဲ့ပြီး၁၂ဦးဒဏ်ရာရရခဲ့ကြောင်းကော့ဂရိတ်မြို့မှာရဲစခန်းကတော့အတည်ပြုခဲ့တာပါအခုဖြစ်ရက်ကတော့2018ခုနှစ်ထဲမှာကရင်ပြည်နယ်အာရှလမ်းမမှာကားတိမ်းမောက်မှုအတွင်းမှာလူအများပြားသေဆုံးခဲ့တာဖြစ်ပါတယ်ရှင်
မင်းမတရင်ပြပို့ထားတာပါခုဒီခါမှာတော့မြန်မာနိုင်ငံစံစဘာအသင်းချုပ်နဲ့ VOA ရဲ့သီးသန့်တွေးဆမေးမြန်းကန်းကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံအနေနဲ့ဒီနှစ်မှာဆန်စပါမက်ထရစ်တန်ချိန်နှစ်တန်းထိတိုးပြီးတော့ပြပတင်ပို့ဖို့ရည်မှန်းထားတာဟာလက်တွေ့ဖြစ်နိုင်ခြေရှိတယ်လို့မြန်မာနိုင်ငံဆန်စပါအသင်းချုပ်အတွင်းရေးမှူးချုပ်ဦးရဲမင်းအောင်က VOA ကိုပြောပြပါရစေ။ကမ္ဘာဆန်ဈေးကွက်မှာမြန်မာဆန်ရဲ့အခြေအနေရှင်းပြနိုင်မှုဈေးကွက်နေထားစရတွေနဲ့ပတ်သက်ပြီးတော့ဒီကနေ့ရန်ကုန်မြို့ဆူးလီရှန်ဂရီလာဟိုတယ်မှာကျင်းပတဲ့ဆွေးနွေးပွဲတစ်ခုပြင်ပမှာဦးရဲမင်းအောင်က VOA ကိုအဲ့လိုပြောပြတာပါ။နိုင်ငံတကာဘဏ္ဍာငွေကြေးဆိုင်ရာ Corporation IFC နဲ့ American Chase Site The Rice Trader အဖွဲ့တို့ကကမကထလုပ်ပြီးတော့ကုသရောင်းဝယ်ရေးဝန်ကြီးဌာနမြန်မာနိုင်ငံဆန်စပါအသင်းချုပ်စတဲ့ပြည်တွင်းပြည်ပအဖွဲ့တွေရဲ့ပံ့ပိုးကူညီမှုနဲ့ပထမဆုံးအကြိမ်ကျင်းပတဲ့မြန်မာဆန်ကွန်ရဲ့2019ဆွေးနွေးပွဲအတွင်းဦးရဲမင်းအောင်ကိုကိုကျော်သိန်းကတီးခြားတွေ့ဆုံမေးမြန်းထားပါတယ်
ကျေးဇူးများတင်ပါတယ်ခင်ဗျာ view တွေစုံမြန်ဝင်ပြူတာပထမဦးဆုံးကခုနဦးရဲမြောင်ပြောသွားတဲ့မျိုးကိုねကျွန်တော်စာချင်ပါတယ်ဒီနှစ်ကိုစံတန်ချိန်နှစ်တန်းအထိတန်ချိန်နှစ်တန်းအထိမက်ထရစ်တန်ချိန်နှစ်တန်းအထိတိုးပြီးတင်ပို့နိုင်မှုရဲမြောင်ကိုရည်မှန်းထားပါဘူးအဲ့ဒါကတိတ်ပြီးတော့များရည်မှန်းချက်ကြီးလွန်းရမကြောက်ဘူးလားခင်ဗျာ
အမှန်တကယ်ကတော့ကျွန်တော်တို့ကဒီစံတန်ချိန်တန်းကျော်ပေါ့နော်တန်းကျော်ကိုကျွန်တော်တို့တင်ပို့လာတာ9နှစ်ဆက်တိုက်ရှိပါတယ်အဲ့တော့ပြီးခဲ့တဲ့နှစ်ကဆိုရင်ကျွန်တော်တို့ကဒီတန်ချိန်1.8တန်းကျွန်တော်တို့တင်ပို့နိုင်ခဲ့တယ်ပေါ့နော်အဲ့တော့ဒါကိုကျွန်တော်တို့ကပြန်ကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာ2015ခုနှစ်က2016ခုနှစ်ကရေကြီးတာတို့ General Yadiru Pobiana Rune, Joan Dwayne, Nidhi Dian, Yama Sansaba, Loka, General Rudi, Sant Engine, Tita the Machau Dan Quanadan, Bunine, Potential She, Surinama, General Policy, the Mamazi, General Rudi, Macroeconomic Policy, the Mamazi, General Rua, the Sant Engine, Natan Pubu, General Dre Macabau.
The Masanga, Gilgay, Kamazigoma, Nitolo Jaja, Namaka, Arbiano, I think it is Oma. So, Dini Di Chima, the Masandi. Kapasan Zigua, Lame Janalavi, Titan is Zigo, Janibala.
Yamasa, who general the Santimura Nangan in a Shimjana Mare, General Rudi, Unabure, Nangan Yeru, Paiso Muru, Naragadi Unabure, General Rudi, Pibi Saya, Banlong Anima, General Kekepsi Dargo, Daddy Jam General, Yenoa, Daname Sune, General Kekerine, Nyake, or Dibemaro General, William in the movie, General Nanganaga, Pianbio, Lekam movie, Shila, Visuro, D. Chima General. Brand crew, this is the long name. So, General Mane, your manager, the other General Makakeba.
General Dita Loga, Sangu, Mavia Sangu, Tiuga, Nazon, where you general Dita. So, not a Zigo the De La La Gaio, the Ulu in Roger, not in Mayavi Mulutimar, the not a Zigo the Dia or the Lucini.
General Ruga Leguna Biodruba, Dica or General Rua, Senga market dependency, or General Rule, they be your Amea, or not General Rua, Tanai Namia diversification or General Tuajene, Yeshi Drogaro, General Rua, diversified lower one. Time, Bagari Chini, let alone Chini, or General Rua, the Yosequa, General Pipe Lumiaba.
အဲ့တော့တန်းနိုင်တဲ့များကျွန်တော်တို့ကဒီဘော်ဒါအနေပြီးတော့ကျွန်တော်တို့တရုတ်နိုင်ငံကိုရောင်းချတဲ့အနေအထားနောက်တစ်ခါနော်မယ်ဖြစ်တဲ့ရန်ကုန်စိတ်ကန်းနေပြီးတော့တရုတ်နိုင်ငံစိတ်ကန်းတွေကိုရောင်းချတဲ့အနေအထားလည်းကျွန်တော်တို့လုပ်ပါတယ်အဲ့တော့ဒီနှစ်ခုကိုကျွန်တော်တို့တန်းနိုင်တဲ့များစက်ပြီးတော့ဆောင်ရွက်ရမှာဖြစ်တယ်လို့ဈေးကွက်အစ်စ်တွေလည်းကျွန်တော်တို့ရှာမှာဖြစ်ပါတယ်
ကျွန်တော်တို့ဒီအမျိုးသားရှင်ပြိုင်နိုင်စွမ်းကျွန်တော်တို့တိုင်းပြည်ကဒါစိန်ခေါ်မှုတွေအများကြီးရှိပါသေးတယ်။ခွန်စနစ်နဲ့ပတ်သက်ပြီးတော့ပဲကြည့်မလား။အဲ့တော့ကျွန်တော်တို့ဒီမူဝါဒတွေနောက်တစ်ခါကျွန်တော်တို့
ပတ်တိုင်းကနေအရာဝတီတိုင်းပတ်တိုင်းကနေရန်ကုန်လာတဲ့ဈေးကရန်ကုန်ကနေစင်ကာပူကိုသွားတဲ့ဈေးတွေအများကြီးများပါတယ်။အဲ့တော့ဒီလိုမျိုးအနေထားတွေကကျွန်တော်တို့ဒီ logistics တွေ transport တွေအများကြီးကျွန်တော်တို့လုပ်ရပါအောင်မယ်။ဒါပေမဲ့လည်းခုနကျွန်တော်ပြောသလိုပါအခုဒီအစိုးရလည်းဒါတို့လျှက်စစ်နဲ့လမ်းပန်းဆက်သွယ်ရေးကိုဦးစားပေးလုပ်မယ်ဆိုပြီးတော့ဒါမကြခင်ရပဲအတိုင်ပင်ခံပုဂ္ဂိုလ်ကကျွ
တော်တာရှင်များရှင်ဒုတိယအကြော့ကျင်းပဖို့ရှိတဲ့21ရာစုပင်လုံညဉ့်ညံ့ရေးညီလာခံကိုမေလတတိယပတ်ထဲမှာကျင်းပဖို့စီစဉ်နေကြပါပြီ။ရှေ့မတိုးနောက်မဆုတ်သားဖြစ်နေတဲ့ညဉ့်ညံ့ရေးလုပ်ငန်းစဉ်တစ်ခုလုံးအတွက်21ပင်လုံညီလာခံဒုတိယအကြော့အစည်းအဝေးကနေဘလောက်အထိမျှော်လင့်စရာရှိနေပါသလဲ NCA လက်မှတ်ထိုးသူတွေရောလက်မှတ်မထိုးကြသေးသူတွေပါအစုအဖွဲ့အားလုံးပါဝင်တဲ့ညီညာရေးလုပ်ငန်းစဉ်တရက်ဖြစ်ဖို့အလားအလာမှာဘာတွေကအကဲဆန်းချက်တွေရှိနေပါသလဲဘာတွေကအလားအလာကောင်းနေပါပြီလဲလာမယ့်စနေနေ့ညတရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ကို့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားမယ်ဆိုရင်တရက်လေးလိုက်အစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကို့အမြင်ကို့အယူအဆကို့မိကွန်းတွေကိုစာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေ VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ် VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းကို့ရဲ့အမြင်မှတ်ချက်ကိုရေးပို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ် email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်ဒါရဲ့လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြမယ့်သောတာရှင်တွေကိုကြိုဆိုပါတယ်ရှင်
သောတာရှင်တွေအနေနဲ့စနေနေ့ည9:00နာရီအစီအစဉ်မတိုက်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး D ီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာတော်တာရှင်များရှင်2019ခုနှစ်ဧပြီလ28ရက်တောက်ကြနေ့ညပိုင်းတွင် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်ထဲမှာဆိုရင်တော့
ရေရှိသလားဆိုတဲ့ဟာကပါလဲဆိုအခုမှစတက်ဝါဝါရှာတော့ရှိပါသေးတယ်။အဲ့တော့ရေကိုဟိုဘက်မှာနှစ်နဲ့ချီပြီးတော့တွားနေတော့ရောပြန်လာတော့ပေါ့နော်။အဲ့တော့ရေတန့်ထုတ်တဲ့စက်တွေကအဲ့ဒါတွေပေါ့နော်။အဲရေတန်းထုတ်ပုံ
အမေရိကန်အာဂါတာယင်စကန်နာဆာကဒေါက်တာပရိသတ်တင်ကအင်ဂါဂျိုကိုသွားတဲ့အကြောင်းကိုအပြည့်စုံကိုသိပ္ပံနဲ့ညီပညာကဏ္ဍမှာပြောပြသွားတာကိုနားဆင်ကြမှာပါ။ဒါပြင်အမျိုးသမီးကဏ္ဍနဲ့သုတဆုံတဲ့အမေရိကန်တခွင်ကိုလည်းနားဆင်ကြဖို့ရှိပါသေးတယ်။အခုရင်ဆုံးတော့ဒီတစ်ပတ်ရဲ့အမျိုးသမီးကဏ္ဍကိုကြည့်ကြအောင်ပါ။ကရင်တိုင်းရင်သူနော်ပီတလော့ကသူ့ဇာတိဒင်းလာရီတိုင်းမှာဒေတာတွင်ဖွံ့ဖြိုးရေးနဲ့လူခွင့်ရေးကာကွယ်စောင့်ရှောက်မှုတွေကိုဆောင်ရွက်နေတဲ့ဒင်းလာရီမီတာဒင်းလာရီမိတ်ဆွေများအဖွဲ့ဒါရိုက်တာလည်းဖြစ်တာကပေါ်လူငယ်အဖွဲ့ရဲ့အကြံပေးလည်းဖြစ်ပါတယ်ဒင်းလာရီတိုင်းမှာပြပကကြောင်မီးသွေးနဲ့တက်တူတွင်တူးဖော်မှုစားအုံးစီအပင်စိုက်ပျိုးမှုလာရောက်ရင်းနှီးမြှုပ်နှံကြရမှာသူတို့အဖွဲ့ကဒေတာကန်တွေရဲ့နင့်နာမှုတွေကိုသတိရှိရှိနဲ့နှိုးကြစွာရှိစေဖို့သူတို့အဖွဲ့ကြီးတွေကလှုပ်ရှားဆောင်ရွက်နေကြလည်းဖြစ်ပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးတော့မကြာသေးခင်ကသူဝါရှင်တန်ဒီစီကိုရောက်ရှိခဲ့စဉ်တော့ကဒေါ်လာ350ကျွေးမင်းမြန်ထားတဲ့ပထမပိုင်းကိုတော့ပြီးခဲ့တဲ့သတင်းပတ်တုန်းကထုတ်လွှင့်ခဲ့ပြီးပါပြီ။အခုဒီတစ်ပတ်မှာတော့ဒုတိယပိုင်းကိုနားဆင်ကြအောင်ပါရှင
်။ဒီတိုင်းတိုင်းမှာပြဿနာရဆန်းချောင်းဆောင်သူတွင်ပြဿနာဟိန်ဒာတတုတွင်ပြဿနာနောက်ပြီးတော့ဒီစောင်းစီစိုက်ပျိုးရေးပြဿနာတွေမှာနော်ပြည်သူတို့တင်းရင်တိုင်မိတ်ဆွေများအဖွဲ့ပေါ့နော်နောက်ပြီးတော့တက်ကပေါ်လူငယ်အဖွဲ့အနေပြီးတော့မှာစုံစမ်းတိလာပြီးတော့ဒီဒေသခံတွေရဲ့ဒုက္ခကိုအများသိအောင်ပေါ့နော်လို့ကြမှုရစီဖို့ဒီအစီအကံစာတွေထုတ်တာတွေဘာတွေလုပ်တဲ့ခါကျတော့ဒါတော်တော်လေးကိုယုံကြည်ချက်ခံမှာဖို့လဲလူတယ်အပြင်းမှန်ခံမှုလေးလူတယ်လို့လေကျမယူဆပါတယ်အဲ့တော့နော်ဖီဒလောအနေနဲ့ပေါ့နော်ဒီလိုမျိုးဒီလှုပ်ရှားမှုတွေမှာပါဝင်လာရအောင်လို့ဘယ်လိုမျိုးစိတ်ကစိတ်ဆော်မှုဖြစ်လာပါလဲရှင်ကျမသိရစ
ီဟုတ်ကဲ့ဒီလိုမျိုးကိစ္စနဲ့ဘယ်လိုဖြစ်လို့လှုပ်ဆောင်ဖို့အတွက်လှုပ်ဆော်လာလဲဆိုတော့ကျမကနံပါတ်1ကကျမကဒွေဒေတာဖြစ်တယ်ပေါ့နော်ဆိုတော့ကိုဒေတာဖြစ်တဲ့အတွက်ကျမတို့ကိုဒေတာရဲ့အရေးကိုကျမတို့မလုပ်ဘူးဆိုလို့ရှိရင်တော့အပြင်ကလူကလာလုပ်ပေးနိုင်မယ်မဟုတ်ဘူးလို့ကျမတို့အနေနဲ့အယုံကြည်တယ်။ပြီးတော့ကျမတို့ကဒေတာခံဖြစ်တဲ့အတွက် local contest ကိုနားလည်ထားပြီးသားဖြစ်တဲ့အတွက်အလုပ်လုပ်ရတာနည်းနည်းလေးဟိုလွယ်ကူတယ်ပေါ့နော
်။
ဒီဟာကိုအလှုပ်ဆော်ပေးတဲ့ဟာကျတော့ကျမတို့ကဟိုရွာထဲကိုတွားတယ်ရွာသူရွာသားတွေဖြစ်ပြတဲ့ဟာကိုကျမတို့ကမြင်ရတယ်သူခံစားနေရတဲ့ဟာကိုကျမတို့ကကြားရတဲ့အခါကျတော့ဒီလိုမျိုးကိစ္စရတယ်မှာပါဝင်လာဖို့အတွက်အဓိကအလုပ်ဆောင်မှုဖြစ်တယ်ပေါ့နော်အဓိကတော့သူတို့ရဲ့ပြဿနာကိုကျမတို့ကမြင်နေရတယ်ကြားနေရတယ်သူတို့ကလည်းအခုညီလာတောင်းတဲ့အခါကျတော့ကျမတို့ကဒီကိစ္စရတယ်မှာစပါရောမှာဟိုပါဝင်ဖြစ်သွားပါတယ်တော့
အခုလိုမျိုးပေါ့နော်လူတို့တွေရဲ့ဒုက္ခရောက်နေတဲ့ဒီပြဿနာမျိုးမျိုးကိုစုစမ်းဖော်ထုတ်ပြီးတော့တူပြင်ပြောင်းလဲမှုဖြစ်လာစီဘူးပေါ့နော်လုပ်တဲ့နေရာမှာနော်ဖီဒလောအနေနဲ့ပေါ့နော်အမျိုးသမီးတယောက်အနေနဲ့ဘယ်လိုအကဲဆတ်မှုတွေရင်ဆိုင်ရပါလဲရှင်အဓိကပေါ့နော
်အဓိကရင်ဆိုင်ရတဲ့ဟာကတော့ကျမတို့ဒီခါလေးကြရကျမတို့ကထိန်းချောင်းမှုတွေဟိုခံရတယ်ပေါ့နော်ကျမတို့ဥပမာပြေဒီဘန်းချောင်းစမိကီကိုကျမတို့စပြီးတော့ဟိုခိုင်းတွေ့တဲ့အခါမှာကျမတို့ပြန်ပြောတာကိုပြန်ကြရတယ်ပေါ့နော်ဥပမာပြေဒီကြီးစံတတော်ဟာဘတ်20ပဲရှိပါတယ်ပေါ့နော်အဲ့လိုမျိုးကျမတို့ကထိန်းချောင်းမှုတွေကြရတယ်ပြီးတော့တချို့ဟာတွေမှာကျမတို့ထုတ်ရတဲ့အစီအခံစာအပေါ်မှာအဲတဖက်ကတရားဆွဲမယ်တို့ဘာလို့အဲ့လိုမျိုးစားတဲ့ဟာတွေကျမတို့ကြုံတွေ့ခဲ့ရတယ်ပေါ့နော်ဆိုတော့အခက်အခဲတွေကတော့ကိစ္စရတဲ့အပေါ်မှာ꿰သွားပါတယ်လို့
အဲ့ဒါတော့ရည်ပူရပေါ့နော်ဒါမဲ့လို့အမျိုးသမီးတယောက်အနေနဲ့ဆိုရင်ရော
အမျိုးသမီးတယောက်အနေနဲ့ကတော့ကျမစိတ်ထဲဒီထူးထူးချက်ချပေါ့တခြားအမျိုးသားနဲ့ quay bi đồ mà xin mình bị đấy hà miêu rồi chứ mà này nó mà đuổi à bố à đặc khai lý giải miêu thì mình đi ăn này ở ở ta chè lè bù xì để bọn nó
ok ở ta chè lè
rồi bây giờ miêu ở ta chè lè rồi đặc khai lý giải chứ mà đồ cả đuổi để cả bọn nó chứ mà đồ từ chỗ ở lâu phố cái phe đi xử lý xin à dọa cái kinh sao giờ lâu sau để cả mà bọn nó thì cha lên cái quay này bi đồ mà chờ ra rồi để cả mà mất chim lề lô bọn nó miêu đã xin xin phe để đuổi ตะคันเลยจ่ายตัวว่าโหย้ายตาลงมาโหสิเลยป่ะเนาะだแม้จมารูก็อะพอเลยอ่ะเพราะมาမျိုးသမီးตลอดเมียเลยตะนี่ได้ไม่สวยมาแล้วမျိုးသမီးเว้ยโกยอ่ะป่ะสรุปจมารูก็ตะคันดิจ่ายเพรสเชอร์ไปดาสิเลยป่ะโหเพ่อ่ะนี่ไปแล้วดิจมารูก็อสีเว้ยตัดแตะป่ะป่ะสรุปจมารูก็อสีเว้ยตัดแตะเลยตัดแตะแล้วตะชู่หาเดี๋ยวมาจมารูก็อจีเลยโหซุยนุยได้หาสิเลยป่ะเนาะだแม้คุณน่ะจมารูก็เปล่าได้จมารูก็မျိုးသမီးพี่เดตัวโหเพ่อ่ ချင်းချင်းဆိုလို့ရှိရင်တော့တို့ကဟိုသိခန့်နိုင်မှာမဟုတ်ဘောเนาะဒါကြောင့်မလို့ကျွန်တော်တို့လှုပ်ရှားမှုမှာအခုဒီ6နှစ်9နှစ်မှာတော့ဘောเนาะကိုတိလက်ရောက်ဘောတခြားဖက်ကနေပြီးတော့မှကျူးလွန်တာမရှိဘူးဘောเนาะဒါကြောင့်မလို့အဲ့မျိုးအားလက်ချက်လေးတော့ရှိတာဘော
ဟိုကျမနောက်ဆုံးနေနေမြင်ချင်တာဘောเนาะအခုလိုမျိုးဒီလိုလှုပ်ရှားမှုတွေမှာဘောเนาะနောက်ပြီးတော့က9နှစ်တက်တမ်းမှာကိုလုံနေတာနဲ့ပတ်သက်ပြီးတော့ဘောเนาะကျင်းနမှုရပါသလားရှင့်
ကျမတို့အလုံးလုံးလာတဲ့ခုနှစ်နှစ်မှာပေါ့နော်တချို့အဲကိစ္စလေးတွေကတော့ပြီးလည်သွားတယ်ပေါ့အဓိကအဖြစ်ကျမတို့ကဟိုမလာသေးတဲ့ပတ်မင်းအစ်တေတွေကိုတော့ကျမတို့ကတားနိုင်တယ်ပေါ့နော်ဥပမာအဖြစ်ဒီဘန်းဆောင်မှာဆိုလို့ရှိရင်ဒီခုလက်ရှိတမီတွေပြက်တနာတက်နေပါတယ်ဆိုရင်မှပတ်မင်းအစ်တေတွေကအမြဲတမ်းကုမ္ပဏီကလာလျှောက်တယ်ဥပမာအဖြစ်ဒီတခြားကုမ္ပဏီတွေကတမီတွေတူဖို့အတွက်ဧက3000တို့ပေါ်တော့လာလျှောက်တာတို့ရှိတယ်ပြီးတော့ကြပါစိုက်ဖို့စီအောင်စိုက်ဖို့ပေါ့ဥမာပြေဧက1000ဧက5000စတဲ့ကုမ္ပဏီအစ်တေတွေကလာလျှောက်တဲ့ဟာတွေရှိတယ်ဆိုတော့ကျမတို့ကဒီလိုမျိုးဟာတို့ကျမတို့ကသိရှိတယ်ဆိုလို့ရှိရင်ယူအာမှာတွားပြီးတော့မှကျမတို့ကဒီလိုမျိုးပေါ့ကုမ္ပဏီကတော့ဒီမှာလာလျှောက်နေပြီပေါ့နော်ဆိုလို့ရှိရင်ဒါတကယ်ယူအာရှိမရှိဒါတကယ်ဟိုပါဥယျာဉ်ချက်မျိုးရှိမရှိကျမတို့အချက်လက်ကောက်ပြီးတော့မှဒီမျိုးယူအာလုံးချို့ပါနေတယ်ပေါ့ဆိုလို့ရှိရင်သူတို့ကနေပြီးတော့မှဒီစာပြန်တင်နေပေါ့နော်ဆိုလို့ရှိရင်ပါမင်းအစ်တေတွေကိုကြတော့ဟိုတော်တော်များများကတော့ကုမ္ပဏီအစ်တေတွေနေနေဒီ area တွေမှာအဝင်လာတဲ့ဟာတော့နည်းနည်းလေးကျမတို့ကရေတူရတာနဲ့ပူပေါင်းပြီးတော့မှတားနိုင်တဲ့အခါမှာကျမတို့လုပ်တဲ့လုပ်ငန်းအပေါ်မှာရှင်းနှံ့မိတယ်ပေါ့နော
်ဟုတ်ကဲ့
ဒါပေမဲ့ခုနကတော့ကျမတို့ဒီမိုင်းအတူလုပ်ငန်းကြောင့်ဖြစ်စီ rubber ဆီယုံ cycling ကြောင့်ဖြစ်စီပေါ့အရင်တော့ဆိုလို့ရှိရင်ဆူဆူရွရွရပေါ့နော်ကုမ္ပဏီတရားလှုပ်ချင်တိုင်းလှုပ်လို့ရတဲ့အခြေအနေကနေပြီးတော့မှအခုရွတူရသားတွေကနှိုးချလာတယ်သူတို့ရဲ့ rise ကိုသူတို့ကတည်တယ်ဒီဝေတို့ကုမ္ပဏီနဲ့တွေ့ဆုံပွဲတွေမှာဆိုလို့ရှိရင်တို့ကပြန်ပြောနိုင်တယ်ပေါ့နော်တို့ရဲ့ rise ကုမ္ပဏီများလာတဲ့အချိန်မှာ EIA SIA လုပ်ရင်ဒီလိုမျိုး process တွေလိုက်နာရမယ်ပေါ့ဒီစတဲ့ခါတွေမှာတို့ပြန်ပြောလာနိုင်တဲ့အခါပေါ်မှာတော့ကျွန်တော်တို့လုပ်တဲ့လုပ်ငန်းအပေါ်မှာပီတိဖြစ်တယ်ကျွန်တော်တို့တချို့အမှုတွေဆိုလို့ရှိရင်လည်းပေါ့နော်ရေရသားနဲ့ဒီကုမ္ပဏီနဲ့ဖြစ်တဲ့ဟာမှာဆိုလို့ရှိရင်တချို့ကိစ္စတွေကကျွန်တော်တို့တရားရုံးမှာပေါ့ရေရသားတွေအမှုနိုင်တဲ့ခါမှာဆိုလို့ရှိရင်ကျွန်တော်တို့ကလုပ်ခဲ့တဲ့ကျမတို့ရဲ့အလုံးမှာတော့ကျမတို့ပီတိဖြစ်ပါတယ်။ဒါပေမဲ့တခြားတစ်ဖက်မှာပေါ့နော်။ကျမတို့တင်ဒါရီဒေသမှာကိစ္စအပြင်ကိုဒီဟိုကိုပြူရီခံစားနေအများကြီးဝင်လာဖို့ရှိတယ်။ကျမတို့ကအဲဒီမှာကလှုပ်လိုက်တယ်။ဒါပေမဲ့နောက်တနေရာမှာဥမာပြေရေကတာဆောက်ဖို့လာတယ်။နောက်တနေရာမှာတခါဆက်မှုစုံဆောက်ဖို့ဖြစ်တယ်။အဲ့လိုမျိုးပေါ့ကိစ္စတွေကအရန်ဟိုများတဲ့အခါကြတော့ပေါ့နော်။ခါလေကြရင်ကျမတို့ဒီအရက်ဖက်ဖွဲ့စည်းနေနေလဲဟိုအခက်အခဲဖြစ်တယ်။ဘာဆိုတော့ဒီ human resource က limited ဖြစ်တယ်ဒါပေမဲ့ရှိသမျှဒီဖို့ပြရေးစီမံချက်အားလုံးဒီပါကပေါ့နော်ကျမတို့ရဲ့ data တွေကိုအလုံးကြီးနဲ့ဝင်လာတဲ့အခါကျတော့ကျမတို့မှလည်းဟိုလောက်လာတာခက်ခဲဖြစ်ပါတယ်လို့အဓိကကတော့ကျမတို့ဒီနေတိုင်းအတိုင်း1998မှာဆိုလို့ရကျမတို့ကအကြီးကျယ်ပေါ့နော်အဲ between seat ကိုကျမတို့ကခံရတယ်တချို့ဆိုလို့ရှိရင် IDP အနေနဲ့ဖြစ်တယ် refugee camp မှာလည်းအများများခုတည်ရှိနေတုန်းပဲပေါ့နော်ဆိုတော့ကျမတို့ကအခုအချိန်မှာ2012မှာ ceasefire ဖြစ် cyber element ရေးထိုးပြီးတော့မှဒီသူတွေရဲ့ဘဝကိုအတိတ်တစ်ဖန်ပေါ့နော်ပြန်လဲစတင်ဖို့ရှိတဲ့အခါမှာကျတော့ကျမတို့ဒီဖို့ပြေးရေးပေါ့နော်အဓိကစီးပွားရေးလုပ်ငန်းတွေအများပြားဝင်လာတဲ့အခါမှာဒီပြည်သူလူထုအနေနဲ့အခက်အခဲဖြစ်တယ်ခုလက်ရှိအချိန်မှာပေါ့နော်ဒီပြည်သူလူထုတွေက refugee camp ကနေပြီးတော့မှပြန်မလာနိုင်သေးဘူးပြန်မလာနိုင်သေးတဲ့အခါမှာသူတို့ရဲ့မိတွေသူတို့ပိုင်ဆိုင်ခဲ့တဲ့နေရာအလုံးကိုဒီကုမ္ပဏီတွေကိုပြုံးဆက်ဖို့အတွက်ဖြစ်စေရပါဆက်ဖို့အတွက်ဖြစ်စေပေါ့နော်ပြေးလိုက်မယ်ဆိုလို့ရှင်သူတို့ပြန်လာတဲ့အခါမှာဆိုလို့ရှင်သူတို့ကမြင်ရမှာရှိဘူးပြီးတော့ဒီကျမတို့ကအခုတော်တော်များများကထင်တာကျမတို့က တိုင်းပြည်ကိုပြန်ပြီးတော့ဟိုဖူဖူတိုးတဲမှုလှုပ်ဖို့လိုတယ်ပေါ့ဖူဖူတိုးတဲမယ်ဆိုလို့ရှိရင်ကျမတို့ကတဲ့ယုံလှုပ်ယုံလေးကျမတို့ကဟိုလက်ခံရမယ်လို့လူတွေရဲ့ concept မှာကတော်တော်များများရှိတယ်ပေါ့နော
်
ဒါပေမဲ့အဓိကပြဿနာကဘာလဲဆိုတော့ကျမတို့ရဲ့တိုင်းပြည်ကစက်မှုဇုံတွေဒီဖူဖူရေးစမှတ်ချက်အကြီးကိုလက်ခံဖို့အတွက်ဒီမဖြစ်သေးဘူးဘာဖြစ်လဲဆိုတော့ကျမတို့မှာဒါပေမဲ့ဥပဒေတွေအားနည်းတဲ့အကောင့်တဲ့ဖို့ဖို့အတွက်ပေါ့အမည်ပြင်းမှာတကယ်ဒီဥပဒေတွေကတက်ရောက်ဖို့အတွက်အားနည်းတယ်ပြီးတော့ကျမတို့ institution တွေကဒီအားနည်းသေးတယ်ပေါ့နော်ဒါတွေကိုကျမတို့ကကောင်းမွန်အောင်ပြန်လုပ်ရမယ်မဟုတ်ဘူးဆိုလို့ရှိရင်ဘလောက်ပဲဟိုပြည်နိုင်ငံမှာကောင်းမွန်စွာလုပ်တဲ့ company ဖြစ်စီကျမတို့ရဲ့တိုင်းပြည်ကိုရောက်လာတဲ့အခါကျတော့သူကဟိုကြိုက်တယ်လို့အလုပ်လုပ်လို့ရတာဖြစ်တဲ့အတွက်ဒီရွာသူရွာသားတွေမှာပို့ပြီးတော့မှတက်ရောက်မှုတွေကရှိတယ်ပေါ့နော်ဒါကြောင့်မလို့ဖို့ဖြုတ်တုတ်တဲ့အောင်ပြန်လုပ်တဲ့အခါမှာကျမတို့ဒီပြည်သူတွေလိုချင်တဲ့ဖို့ဖြုတ်တုတ်တဲ့မှုဖြစ်ရမယ်ပြည်သူတွေအတွက်အကျိုးရှိတဲ့ဖို့ဖြုတ်တုတ်တဲ့မှုဖြစ်ရမှာပေါ့နော်အခုလက်ရှိကအဲ့လိုမျိုးမဟုတ်ဘဲနဲ့သူများနိုင်ငံမှာမလိုချင်တော့တဲ့ညဉ့်ညံတဲ့စိတ်ရုံပေါ့နော်ဥပမာဖြစ်ကြမီသွေးစိတ်ရုံပြီးတော့ဒီရင်နဲ့ချက်စိတ်ရုံပေါ့အဲ့လိုမျိုးဟာတွေပဲဟိုကျမတို့ရဲ့นี่ดีละมาล่ะไปတော့มา6ชิ้นเสร็จแล้วชิ้นเนาะดาตัวเราเอาตัวสิ้นมันได้คู่อยู่ตัวเต็มหมดไม่ออกป่ะเนา
ะโอเคพี่สุอายีติมมาเลยเนาะพี่ตลอด You can bend but never break me cause it only serves to make me more determined
ဒီတစ်ပတ်ရဲ့မျိုးသမီးကဏ္ဍမှာเนาะพี่ตลอดကိုดอลลาร์ตังค์တွေးဆုံမြင်းမြန်ထားတာကိုနားဆင်ကြကြတာဖြစ်ပါတယ်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြောနေစဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေစဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ပြည်ဝင်ကနေတောက်ကြနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့တရားထုံးလင်းနေပါတယ်ခုတစ်ခါမှာတော့ကိုအောင်အောင်တင်ဆက်ထားတဲ့ဒုတာဆောင်တဲ့အမေရိကန်တခွင်စီစဉ်ကိုနားဆင်ကြအောင်ပါရှင
်ဒီပါစီစကူဒီဇိုင်းသူကအဓိကကတော့ဒီပကြီးဘာသာရက်တွေရဲ့တပ်ပုံတွေရဲ့အထူးသဖြင့်ဒီပကြီး art နဲ့ပတ်သက်တဲ့အစားတွေအကုန်လုံးပေါ့နော်ဒီကပူရဲ့ခီရောနောက်တော့တခြားကျန်တဲ့ signboard ပကြီး design line တွေနဲ့အကုန်ဆွဲစုံပေါ့နော်ဆွဲစုံပေါ့သူအဲ့ဒါအဲ့လိုတော့ဟိုတက်ခဲ့တော့တော့ကျောင်းကပြီးတော့မှအဲ့ကျောင်းတစ်ကျောင်းမှရှိနေတာ
ဟိုကိုမျိုးကဒီ graphic နဲ့ပတ်သက်ပြီးတော့အခုအလုပ်လုပ်နေတာပေါ့လေဆိုတဲ့အခါကျတော့ကိုမျိုးကဒီကျောင်းမှာစတဲ့တုန်းကရောဒီ graphic ဘာသာရက်ကိုဘာကြောင့်ရွေးရတာလဲခင်ဗျအ
မှန်တကယ်ကစတဲ့တုန်းကတော့ပကြီးကျောင်းတက်တာပေါ့နော်ဒီ fashion graphic design line ကိုလမ်းမရှိရခြင်းမရှိဘူးဘာလို့ဆိုတော့တော့အဲ့ဒီအစအနီရောရဲ့အခြေအနေရဲ့နောက်တော့ကိုရောက်တဲ့နေရာဒေသအခြေအနေရဲ့အကြည့်လိုက်တော့စီးပွားရေးတွေကဟိုဟိုအခြေအနေတွေမျိုးဖြစ်နေဆိုတော့နှစ်နှစ်လောက်တက်ပြီးတော့အချိန်မှာကောင်ဆယ်လာကသူကအကြံဉာဏ်ပေးရတယ်ဆိုတော့အဲ့မှာသူကဒီဟာကိုတော့နင်းစိတ်ဝင်စားရဆိုလို့ရှိရင် fashion engineering design line ကိုကြောင်းကြည့်ပါလားပြီးတော့အဲ့ဟိုကိုမျိုးကလည်းငယ်ငယ်ကအဖေစာပုံတွေတိုင်းမှာလည်း design နဲ့ပတ်သက်ဆိုကြည့်ပြီးတော့ graphic design နဲ့စိတ်ဝင်စားသွားတာလည်းပါတော့ပေါ့နော်
โอเคสรุปดิ graphic design ကိုဒါဟိုးတုန်းကလည်းပဲဒါကိုကနည်းနည်းတိမိတွေးမိရှိတဲ့အခါကျတော့ဟိုเจ้ามาတကယ်တမ်းဟိုဟိုတက်ပြီးတော့လေ့လာတဲ့အခါကျတော့ပို့ပြီးတော့အထောက်အကူဖြစ်လာ
ဟောအများကြီးဖြစ်သွားတယ်အများကြီးဖြစ်သွားဆိုကိုမသိတဲ့ဟို line တွေအများကြီးထွက်လာတာပေါ့အရင်တော့ကိုကိုပြီကိုရွာနေဒီလိုရောက်လာတဲ့အချိန်မှာတော့ graphic design ဆိုတော့တမျိုးပဲရှိတယ်သူထင်တာဟုတ်ဆိုဒီကြောင့်တော့ graphic design တွေအများကြီးဖြစ်တယ်အများကြီးဖြစ်တော့အဲ့ကိုမျိုးဟိုလာနည်းနည်းလောက်တက်ပြီဟိုကျောင်းက၄နှစ်တက်မှာဆိုတော့နောက်ထပ်နည်းနည်းကျန်သေးရပေါ့နော်ဆိုအဲ့ဒီအချိန်မှာဘာသာရက်တူးယူလိုက်တဲ့အဲမှာသူကပါပါလာဆိုတော့ fashion engineering design line အဲမှာ fashion graphic design နောက်တော့ fashion အဲ့ဒီနည်းပတ်သက်တဲ့ဟိုဘာ jewelry fashion နဲ့ပတ်သက်တာဒီဒီများသောအဲ့ဒီလက်ဝဲရဏနဲ့ပတ်သက်တဲ့ဟာတွေကိုလက်ပစ္စည်းလုပ်တာအဲ့ဒါတွေကအကုန်ရောပါလာပါလားဆိုတော့ graphic line เนี่ยအများကြီးကို꿰ထွက်သွားတယ်ကိုလက်နဲ့ရေးတဲ့ graphic design line computer ရေးတဲ့ graphic design line ဆိုတော့အမျိုးစုံထွက်လာတာပေါ့နော်ဆိုတော့အဲ့ဒါကြီးကတကယ်ကိုကောင်းတဲ့ဟိုလိုရွေးလိုက်တာလမ်းရွေးလိုက်တာမှန်တယ်လို့ပြောရမှာပေါ့လေဆိုတော့ကိုမျိုးလည်းအဲ့ဒီကြားထဲမှာပဲအကုန်လုံးကကနနာတိသွားတော့ဟောလို့ငါတို့တွေအမြင်ချင်းချင်းလေးနဲ့မနေခဲ့တဲ့ graphic design ဆိုတာဒီပြင်ရောက်တော့ graphic design เนี่ยအမျိုးစုံတွေ ကိုယ်တော့လာတာဟာဒီကူလည်းထိတွေ့လဲရပါတော့ဟုတ်ကဲ့ဟိုကွန်မြူလေးလာခဲ့တဲ့graphic design အကြောင်းကိုနည်းနည်းရှင်းပြပါလားလေးလာခဲ့တဲ့graphic design ကပထမဆုံးအဲ့ဒီခေတ်ကကွန်မြူအကြောင်းတက်တဲ့ချိန်မှာတော့ဒီ
ကိုကဘလူးဘယ်လန့်စ်ကိုအယောင်ဘယ်လန့်စ်ထားရတယ်နောက်တော့စလုံးနဲ့ပုံနဲ့အတွဲမဲ့ဘယ်လန့်စ်ထားရတယ်အဲ့ဒီဟာတွေပါအများကြီးကိုကကနနနဲ့ကွဲထွက်လာတာဘာမှမပြီးမှကိုတီးခဲ့တက်ခဲ့တဲ့ဟာဆိုတဲ့ဟာတွေကနေဘာမှမဆိုင်ဘူးဖြစ်သွားတာလေကိုမျိုးကဒီအင်ဂျီတွေအပေါ်မှာရေးတဲ့ဒီပုံတွေစာသားတွေအတွက်ဒီဖက်ရှင်ဒီဇိုင်းကိုလေ့လာခဲ့တာပေါ့လေဆိုတဲ့အခါကျတော့ဒီလိ
တက်ခဲ့တော့ကစာရွေးကအများဆုံးရယ်နောက်တော့လက်တွေ့ကတော့နည်းနည်းပေါ့နော်သူတော့ဟိုနည်းနည်းဟိုဒီဟိုဟာဗလက်တွေ့လို့တဲ့ခက်လောက်ခံလေးတဲ့မှာစာသင်ခန်းထဲမှာလောက်ရတဲ့တွေ့ကြုံလေးနည်းနည်းဒီလောက်ပဲရတာတကယ်ကြောင်းနေပြီးတော့ပွဲရတော့96နဲ့96ခုနှစ်ရည်ပွဲရပြီးတော့နောက်ပိုင်းလုံငန်းဝင်လဲစဝင်ရောစဝင်တော့မှကိုကတော့တွေ့ကြုံရှိတဲ့ဟာတွေဟိုစိုက်လေးလာတာပေါ့နော်လေးလာတော့မှစပြီးလက်နဲ့ရည်တဲ့ဟိုကတော့အင်ဂျင်ဒီဇိုင်းနဲ့အရင်ရောက်တယ်ရောက်ရင်လည်းအဲ့မှာကြောင်းနဲ့ပတ်သက်တာတစ်နှစ်လောက်လုပ်ပြီးတော့ကြောင်းနဲ့ပတ်သက်တာတွေဘလို့ဘယ်ငါကြီးပြေအောင်လည်းမသိဘူးဆိုတော့ရှာရင်ရှာရင်လည်းပရမကုံအဲ့ company ပြီးတော့ဒုတိယ company မှာဝင်လဲဝင်ရောသူကကလေးညီဒီဇိုင်းလိုင်းကနေအရွယ်အလက်အချိန်အဲ့ဒီပတိရောက်သွားတော့အဲ့မှာကွန်ပျူတာရဲ့နောက်ပြီးတော့ဘလို့အများသောအဖြစ်ဒီဟောပေါ့နော်ဒီကွန်ပျူတာ technology ပေါ်လာတာပေါ့လေ digital line အဲ့ digital line ပေါ်ပြီးတော့အဲ့ digital line အပြင်မှာသူကတခြားခုနပြောတဲ့ဒီဟိုဟာပေါ့ဒီ software ကို upgrade လုပ်တဲ့ဟာဒီ indie design ကိုကြည့်ပြီး India ဒီကလေး India ပဲပုံစံမျိုးနဲ့ဟိုဖြစ်လဲဆိုတော့အနောက်အမှကျတော့မှဟောကျောင်းမှာသင်ခဲ့တာရတာတွေပါအဲ့မှာကိုပို့ပြီးလက်တွေ့ကိုအသုံးချပြသွားတာပေါ့နော
်ကိုမျိုးတို့ကျောင်းစတက်တုန်းကတော့ဒါဟိုတိတ်ပြီးတော့ computerize လုပ်ပြီးတော့သင်ခဲ့ရတာမဟုတ်ဘူးနောက်ပိုင်းကျတော့ဤပညာတွေထွန်းကားလာတဲ့ computer တွေနဲ့ဟိုပုံဆွဲတာတို့ဟိုဒီဇိုင်းဆွဲတာတို့တွေပါလေလှုပ်လာတဲ့အခါကျတော့အဲ့လိုအခုအပြောင်းကာလမှာရောအခက်အခဲတွေပါလေရှိခဲ့လ
ား ပထမတော့အခက်အခဲကတော့ရှိတယ်ရှိတော့တခုတော့တစ်ပတ်ကလည်းပါကောင်းသွားလဲဆိုတော့ဒီအော်တိုမဟိုခစ်ကိုမရောက်ခင်ချိန်မှာကိုကမန်နျူရယ်ခစ်ကိုပြီးလိုက်တဲ့အခါကျတော့အဲ့မန်နျူရယ်ခစ်ကအားသာချက်ကအများကြီးပါဆိုတော့ဟိုကိုမျိုးတက်ခဲ့တဲ့ကြောင်းမှာကျတော့ဒီတက်ပုံနေတာတက်ကုန်လုံးယူအပ်တင်ရဆိုတော့အဖြူမဲဆိုလို့ရှိရင်လည်းအဲဒီကာကမီကယ်စီတက်ပြီးတော့အဟိုဒီအမောင်ကန်းထဲမှာကိုကကူးကဆေးရတယ်ရေလေးစင်းနဲ့ဆေးပါလေးဆေးရသိဆေးအိတ်ဆေးစရပညာတွေတက်တယ်ပေါ့နော်နောက်ပြီးတော့ဒီကာလာဆိုလို့ရှိရင်လည်းဖလင်း negative တွေမှာ CMYK တွေကိုမျိုးမျိုးခွဲပြီးတော့ပြုလို့ကိုကအမောင်ကန်းထဲမှာပြုလို့အဲဒီဟာတွေတက်သွားဘူးဒီ digital line belt ရောက်လာတဲ့အခါကျတော့အဲဒီဖလင်းခေတ်တွေလို့ပြောလို့ကူးကဆေးရတဲ့ဖြစ်မှာမဟုတ်တော့လုံးဝအမောင်ကန်းတွေကိုဝင်စရာမလိုကြတော့ဆိုတော့ဖြစ်သွားတဲ့ခါကျတော့အဲ့ဒီရဲ့အားသာချက်နဲ့ဒီဘက်ကို line ကိုလဲချင်ပါကျတော့ computer ကတော့အာသာငါကတော့ဟိုဒီ software တစ်ခု operate လုပ်တဲ့အချိန်အဆင်ပြေတာပဲဆိုတဲ့ဟာနဲ့ခုနပြောတဲ့ let me မှာကိုရေးခဲ့တဲ့ဟိုဘာမလဲလက်နဲ့ဖန်တီးခဲ့တဲ့အတွေးတွေနဲ့ဆိုတော့အများကြီးဟိုအရှိကိုရောက်သွားတယ်ရောက်သွားတော့သူကမှားရတယ်ပြန်ဖြတ်လို့ရတာဟုတ် and တခုလုပ်ခဲ့ပြီးတော်တော်များများတော့ဖြစ်တယ်ဆိုတော့ဟိုတော်တော်လေးဟိုတော့ဟိုဘယ်လိုလဲတီမီကောင်းလေးပါတယ် let me မှာလက်နဲ့အသုံးပြုခဲ့တဲ့အဲ့အတွေ့အကြုံတွေပါရင်လည်းဟိုကိုကကြုံခဲ့တဲ့ခက်ပြတဲ့ခါကျတော့ဟိုအများကြီးအားသာပြီးတော့ကူးပေါင်းမှုရတာပေါ့နော်ဆိုတော့ကွန်ပျူတာကအခက်ခဲဆိုတော့ဟိုပထမတစ်ချက်ကတော့ software ကိုကိုကတော့နည်းနည်းမြေစမ်းခဲမျိုးတည်အောင်တော့အရင်ဆုံးတော့နည်းနည်းတော့တလားနားလားတန်ပြီးတော့ကိုကတော့ဟိုနည်းနည်းချိန်ညောင်းတော့အရင်နေလာကြည့်ရတာပေါ့လေပြီးသွားတော့သူ့လမ်းကြောင်းကရောက်တော့အလုပ်ကနေပဲပို့ပြန်တင်သွားပါလုံးလုံးရင်းနဲ့တင်သွားလုံးလုံးနဲ့တင်သွားနဲ့အဲ့လိုပဲကျွန်တော်ဘယ်လိုကွန်ပျူတာနိုင်တော့ကိုယ်နဲ့စဉ်းစားနေနေဖြစ်လာတာ
ခွန်အောင်တင်ဆက်ထားတဲ့ဒုတာဆောင်တဲ့ American တခွင်စီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။ခုဒီခါမှာတော့သိပ္ပံနဲ့နီးပညာကဏ္ဍကိုနားဆင်ကြမှာပါ။ဒေါက်ခင်မျိုးသက်တင်ဆက်ထားပါတယ်ရှင်။
ဒီတစ်ပတ်တော့အင်ဂါဂျိုဘောကိုသွားဖို့အမေရိကန်အာကာသစူးစမ်းရေးဌာန NASA ကစူးစမ်းနေတဲ့အကြောင်း NASA ရဲ့ Ohio ပြည်နယ်ဂလန်သုတေသနဌာနကဒေါက်တာပရိသာတင်ကပြောပြပေးမှာပ
ါအင်ဂါဂျိုကိုလူမသွားခင်စက်ရုပ်တွေအရင်ပို့ပါတယ်လေလူခဲ့တဲ့10နှစ်17နှစ်လောက်စက်ရုပ်ကလေးတွေပို့ပြီးတဲ့အခါကျအင်ဂါဂျိုဘောမှာအဓိကရေရှိသလားပြည့်တဲ့အခါကျရင်လူတွေနေလို့ရမလားဆိုတဲ့ဟာပေါ့နော
်အဲ့ဒါဂျိုးဘောမသွားခင်အရင်ဆုံးစမ်းတာ
စမ်းတာလိုအပ်တာ
တွေလောက်အောင်
လိုအပ်တာအင်ကာဂျိုးရောက်အောင်ဘလို့ဒုံးပြံမျိုးစောက်မလဲအခုစောက်စောက်နေပြီနောက်၃လနှစ်ဆိုလို့ရှိရင်အပီဆိုင်ရာအာကာတာစခန်းကိုပြစ်တင်လို့ရပြီဒါပြီလို့ရှိရင်နောက်၅နှစ်၆နှစ်လောက်နေလို့ရှိလို့ရှိရင်လဘကိုခဏပြန်သွားကြည့်မယ
်
တို့ဒုံးပြံဘလောက်အထိအင်အားကောင်းကောင်းနဲ့စနစ်တကျပြစ်တင်နိုင်လဲပေါ့ဒါပြီးလို့ရှိရင်နောက်15နှစ်လောက်နေလို့ရှိလို့ရှိရင်အင်ဂါဂျိုးပေါ်လူသွားပါတော့မယ်အ
ဲ
သွားတဲ့အခါကျတော့အင်ဂါဂျိုးသွားဖို့ကအသွားတင်6လခွဲကြာဟု
တ်က
ဲအဲမိုင်တန်းပေါက်မြောက်များစွာသွားတော့အပြန်6လခွဲကြာဟု
တ်ကဲ
အသွား6လခွဲကြာပြီးတော့ရောက်ပြန်လို့လို့မရအောင
်
ရောက်လဲရောက်ပြန်လဲပြန်ဆိုလို့ရှိရင်ဒီကဘာပတ်လမ်းကြောင်းတွေကိုမဝင်တဲ့အတွက်လွဲသွားမယ်အဲ့
တ
ော့ဟိုမှာတစ်နှစ်ခွဲနေရတယ်အဲ့တော့တစ်နှစ်ခွဲရဒီမှာ6လခွဲရအသွား6လခွဲအပြန်6လခွဲဆိုတော့တစ်နှစ်ခွဲတစ်နှစ်ခွဲဆိုတော့တော်လေးနှစ်ဖြစ်နေ
အဲ့
လောက်သွားတဲ့ခရီးအတွက်ဆိုလို့ရှိလို့ရှင်အစားတောက်ဘယ်လိုတဲသွားမလဲ
ဟို
ပေါ်မှာရေမရှိရင်ဘာလုပ်မလဲရေကိုမရှိရေရှိသလားဆိုတဲ့ဟာကဘာလဲဆိုအခုမှစမ်းတက်ဝါးဝါရှာတော့ရှိပါသေးတယ်အဲ့တော့ရေကိုဟိုပေါ်မှာနှစ်နဲ့ချီပြီးတော့သွားနေတော့ရောပြန်လာတော့ပေါ့နော်အဲ့တော့ရေတန်းထုတ်တဲ့စက်တွေကအဲ့ဒါတွေပေါ့နော်အဲရေတန်းထုတ်ပုံထုတ်ဒီနဲ့ပတ်သက်တဲ့ရေဘလောက်မတန့်လဲတန့်လဲဆိုတာတိုင်းနဲ့စက်မျိုးကျွန်တော်လည်းကူပြီးတော့လုပ်ခဲ့ပေးပူပါတယ်နော်ဟို intravenous generation ဆိုတဲ့ဟာရေတန်းကနေပြီးတော့မှစာရောပြီးတော့မှကိုတွေးတဲ့ကိုထုတ်လို့ရတဲ့ပေါ့နော်ကိုခံတဲ့
ထုတ်ရင်ဘလို့ရှင်တန်း
လဲလောက်လဲဆိုစ
ဉ်းစားတာပေါ့န
ော်အစားတ
ောက်ကြတော့
အစားတောက်ကဘာလဲဆိုတော့အဲ့လောက်ဝေးတဲ့ခရီးတွေမကဘူးဒီဆက်ကြဝလာနေနောက်ဆက်ကြဝလာကိုတွားကြမယ်ဆိုတဲ့ရည်ရွယ်ချက်တောင်ရှိပါတယ်အ
ဲ့
လောက်ဝေးတဲ့ခရီးကိုတွားမယ်ဆိုလို့ရှိရင်နှစ်ပေါင်းများစွာတွားရတဲ့အတွက်ဒီကနေပြီးတော့ပေါ့နော်ဒုံးမြန်ကြီးတစ်ခုလုံးပေါ်မှာငပီအိုးစားအိုးတွေတင်ပြီးတော့ခါတဲ့တွားကြဆိုဆိုလုလို့မရအောင်လေတစ်ချိန်ကျရင်ကုန်သွားမှာပဲအဲ့တော့ဘယ်လိုစဉ်းစားနေလဲဆိုလို့ရှိရင်ကျွန်တော်တို့ NASA Center ရှိတယ်လေ Johnson Space Flight Center ဆိုတာ Texas မှာရှိပါတယ်သူတို့ဘာတွေစဉ်းစားနေလဲဆိုတဲ့အခါကျတော့ seat to seat အခုအစီးဆိုင်ရက်တက်တစ်ပတ်နှစ်ပတ်သုံးပတ်လောက်အတွင်းမှာဒီအပင်ပြန်ပေါက်အစီးပြန်ရအဲ့အစီးပြန်ဆိုင်ပေါ့နော်အဲ့ဒါဆိုစပားဆိုင်တယ်ဆိုလို့ရှိရင
်ဒီ
ပြိုကျဲတာနေပြီးတဲ့ကတောက်ရိတ်အထဲဒီက3-4လလောက်ကြာတယ်အဲ့လောက်ထိမဆောင်နိုင
်ဘူး
အချိန်တိုတိုအတွင်းမှာစားလို့ရတဲ့အာဟာရဖြစ်တဲ့ဟာပေါ့နော်
တ
ပွားအခုနောက်ပိုင်းတွေ့တဲ့ဟာတော့ပင်ပန်ပေါက်လိုဟာမျိုးအပင်တွေစတွေ့ပါတယ
်အဲ
ဆိုရက်40လောက်အတွင်းမှာကိုစားလို့ရတဲ့အပင်တွေရပြီနောက်တစ်ခုကပါလဲဆိုတဲ့အခါကျကမ္ဘာဆွဲရမရှိတဲ့အချိန်မှာဒီအသီးအနှံတွေကိုဆွဲရမရှိဘဲနဲ့ဆိုလို့ရှိရင်ဘယ်လိုစိုက်မလဲပေါ့နော
်ဥပမ
ာအပြင် hydroponic ပေါ့နော်ရေထဲမှာမြေဩဇာတွေထည့်ပြီးတော့ဖြော်ပြီးတဲ့အခါကျခရမ်းကျင်သီးတွေစိုက်တယ်ပြီးခဲ့တဲ့နှစ်လောက်ကစပြီးတော့အပြူဆိုင်ရာအာကာသစခန်းထဲမှာကိုကကိုစိုက်တဲ့ဆက်လက်ရွက်ကိုတုတ်စားလို့တော့ရပြီပေါ့နော်
အဲ့တော့အစား
တော့ဒါအစားတော့လေရှူဖို့အရေးကြီးတယ
်
အင်္ဂါဂျိုဘောမှာရောက်တဲ့အခါကျလို့ရှိရင်အင်္ဂါဘူဂျိုဘောမှာရှိတာကာဗွန်ဒိုင်အောက်ဆိုက်များလဲဆိုလို့ရှိရင်ကာဗွန်နဲ့ဒိုင်အောက်ဆိုက်ဆိုအောက်ဆီဂျင်လေအဲ
့
တော့ကာဗွန်နဲ့အောက်ဆီဂျင်ကို crack လုပ်တယ်ဆိုခွဲထုတ်လိုက်ပြီးတဲ့အခါကျအောက်ဆီဂျင်ကိုတန့်ယူမယ်အဲ့ဒီနှီးပညာတွေအာဒါတစ်ခုပေါ့နော်ဒါလေနဲ့ပတ်သက်တဲ့ဟာရဲ့နောက်အညစ်အကြေးစွန့်တာဆိုလို့ရှိရင်လူစိဘလို့အညစ်အကြေးစွန့်မလဲကိုယ်တွင်ကြမ်းမာဖို့တန့်ရှင်ဖို့အတွဲအဲ့ဒီဟာလေးပေါ့နော်
အဲ့
ဒါတွေလောက်ကြလောက်နေကြပါတယ
်ဟုတ်ကဲ့ဒါသူတေသနာတွေလောက်တာကြိုးပြီးတော့ပြင်ဆင်ထားတာပေါ့နော
်ဟုတ်ပါတယ်
အဲ့တော့ဒီလောက်ပေါ့နော်ခက်အခုမှအင်ကာဂျိုးအကြောင်းနဲ့ဘာမှမသိသေးပဲနဲ့လူနေဖို့လုံနေရဆိုတော့ဒီရည်ရွယ်ချက်ကဟိုအောင်မြင်မယ်ထင်လို့လုံနေတာပါလ
ားအောင်မြင်ပါပါအ
ော
င်မြင်ပါပါနောက်အမေရိကန်တနေငန်းနဲ့လောက်တာမဟုတ်ပါဘူးကမ္ဘာမှာရှိတဲ့အဲ့ဒီစက်မှုလက်မှုထွန်းကားပြီးတော့အာကာသတုတေသနာကိုအရန်ကိုစိတ်ဝင်စားစွာလုံနေရုရှားလည်းပါပါတယ်ပြီးတဲ့အခါကျဂျမနီပါပါတယ်ပြင်သစ်ပါပါတယ်အီတလီပါပါတယ်အင်္ဂလန်ပါဂျပန်လည်းပါတယ်ကနေဒါလည်းပါတယ်ပေါ့နော်နိုင်ငံပေါင်းများစွာနေပြီးတော့တရုတ်ပြည်တော်ပါပါတယ်အဲအကုန်လုံးစုပေါင်းပြီးဒီအင်ဂါဂျိုပေါ်ကိုလူတွေနောက်နှစ်တရားစသည်ဖြစ်စေပေါ့နော်အဲ့ကြလို့ရှိလို့ရှိရင်သွားပြီးတော့နေကြမယ်အဲ့မှာပေါ့နော်ပြီးတဲ့အခါကျသူတည်တနာရီလုပ်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့သွားတာရှိပါတယ
်ဟုတ်ကဲ့ So ra aku inga jo ma twa gan ba na tu tetana re lou ni ra a phi phi san ya akata sakhan ma ba so ra di a phi phi a san ya akata sakhan o ma be ni lo ya la ma ya la san tat ni la shi ba de be be chin ni nya shi ba bi le
a adika ba le so de a ka ja ro ga ba swa ya lou wa ma shi de niya ma lu ri ni de a ka ja lo shi lo shin in ho wa sait dat ye a ya ya ho wa po no di sin sa ra twei kho ra ri ya a sa pyaung twa de so ra shi de na tu ko a ba le so lo shi lo shin in lu ri ဒီကဘာဆွဲရမရှိတဲ့အခါကျရင်အယိုးပွားယောဂဖြစ်တယ
်ဟုတ်
ကဲ့အဲ့ဒါအဲ့ဒါ osteoporosis လို့ခေါ်ပါတယ်အဲ့ဒါဘာကြောင့်ဖြစ်တယ်လဲဆိုအခုတိစုံစမ်းတုံးပါပဲအဲ့တော့ဘလွန်ခဲ့တဲ့ဟိုပါပေါ့နော်ဟိုလာတိတ်မကြတဲ့ဒေကင်ကကျွန်တော်တို့ NASA Glenn ဆိုတာပေါ့နော်အဲ့အာဂတသူရဲ့ကောင် John Glenn အာသူအသက်80 80လောက်မှာသူအဲ့အပြည့်ဆိုင်ရာအာဂတစခန်းထဲမှာတလားနှစ်လားလောက်နေခိုင်းပြီးပြန်ဆင့်လာတဲ့အခါကျတော့သူကဘာပေါ်လေးရောက်သူလမ်းကိုယ်တိုင်းမလျှောက်နဲ့ဒိရင်တရားဖြစ်နေအဲအဲ့ဒါမျိုးပေါ့နော်နောက
်
ဒီအာကတစခန်းထဲမှာဟိုအကြာကြီးနေတဲ့အခါကြလို့ရှိရင်ရုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာရောပြောင်းသလားဆိုတဲ့ဟာကိုလေ့လာတာရှိပါတယ်အမွှာကြီးအကိုနှစ်ယောက်နဲ့လွန်ခဲ့တဲ့မနှစ်ကစမ်းခဲ့ပါတယ
်သူအပေါ်မှာစားတဲ့အတိုင
်းအောက်ကဘာပေါ်မှာတယောက်ကဒီအတိုင်းပဲစားဒီအတိုင်းပဲအဲ့ဟိုပေါ်မှာလည်းသူဒီအတိုင်းပဲစားဒီအတိုင်းပဲစိတ်ဝင်စားဖို့ကောင်းတာအပြူဆိုင်ရာအာကတစခန်းထဲမှာအလုပ်လုပ်တဲ့မာကယ်လီပေါ့နော်သူစမိတ်လာတယ်
တတိမြေဒီလိုမျိုးသွားရဲဆိုလို့ချင်းလူရဲ့ချင်းမရဲ့အစာပေါ့နော်နေရေးထိုင်ရေးအကုန်လုံးကိုတွက်ချက်ပြီးတော့မှဒါတွေကိုစီစဉ်တယ်အင်္ဂါချုပ်ပေါ်မှာဘယ်နှစ်ခုနှစ်လောက်ကြာလို့ချင်းလူကိုလွှတ်တင်နိုင်မလဲ
ပေါ့အဲ95နှစ်ဆိုတဲ့အခါကျတော့အခု2016နှစ်เน
าะအ
ဲဆိုတော့2030လောက
်
နော်30နဲ့35ကြာလောက်မှာအင်္ဂါချုပ်သွားဖို့အတွက်ကိုအဆင်သင့်ဖြစ်လောက်ပြီလို့ထင်ပါတယ်
ဒေါက်တာပရိသာရင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖက်အတွက်သိပ္ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်မယ်နော
်။အင်္ဂါကျိုးကိုသွားဖို့လှုပ်ဆောင်မှုရဲ့အကြောင်းကိုအမေးမြန်းထားတဲ့ဒေါက်ခင်မျိုးတက်တင်ဆက်ထားတဲ့သိပ္ပံတဲ့ဤပညာကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။view ကနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့သောတာရှင်နေနေဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုဒီတချင်းနေတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ် VOA ကနေတောင်းကြနေညပိုင်းအစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြီးညာပေးပါမယ်ရှင်
နျူကလ িয়ার နဲ့ပိုင်ဆိုင်မှုကြိုးပမ်းနေတဲ့မြောက်ကိုရီးယားရဲ့အန်ဒီယန်နဲ့ပတ်သက်လို့ကုလသမဂ္ဂလူညွေးကောင်စီရဲ့အစ်မြင့်ဆွေးနွေးပွဲမှာကိုဦးဆောင်ကျင်းပနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စတယ်လာဆန်ကဒီကနေ့ပဲသတိပေးလိုက်ပါတယ်မြောက်ကိုရီးယားကနျူကလ িয়ার ထုတ်လုပ်နိုင်တဲ့အဆင့်ထိမရောက်ခင်မှာကုလသမဂ္ဂလူညွေးကောင်စီအနေနဲ့ထိရရောက်ရေးယူဆောင်ရွက်ဖို့လည်းတိုက်တွန်းခဲ့တာပါတောင်ကိုရီးယားမှာချထားတဲ့အမေရိကန်သက်ဒွန်ကွင်းဒုံးစနစ်အတွက်ဒေါ်လာတန်းတစ်ထောင်ပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့တောင်းဆိုချက်ကိုတောင်ကိုရီးယားနိုင်ငံကချက်ချင်းလိုပဲချလိုက်ပါတယ်တောင်ကိုရီးယားဆိုရကမြင်းနဲ့အဆောက်အုံတွေစိုက်ထုတ်ပြီးအမေရိကန်ကသက်ဒွန်ကွင်းဒုံးစနစ်ချထားပြီးလက်ပတ်ဖို့နဲ့မွန်းမှန်ထင်းသိမ်းရမှာအကုန်ကြခံဖို့နိုင်ငံကြားလက်ခံထားတဲ့ယက်တီချက်တိုင်းအပြောင်းလဲမရှိတဲ့အကြောင်းတောင်ကိုရီးယားကာဝေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါအာဖဂန်နိုင်ငံမှာရှိတဲ့တာလီဘန်စစ်သွေးကြွတွေနှစ်စဉ်နှစ်တိုင်လှုပ်လို့ရှိတဲ့အတိုင်းနယူးယာလီစစ်စင်ရေးစတင်ဆင်နွှဲရမှာပြည်ပကကျူးကျော်သူတွေဖြစ်အမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်သွားမယ်ကြောင်းပြောဆိုလိုက်ပါတယ်အာဖဂန်ကာဝေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကတော့တိုက်ခိုက်မှုတွေအတွက်အာဖဂန်စစ်တပ်ကအပြည့်အဝပြင်ဆင်ထားပြီးအရင်နှစ်တွေတုန်းကလိုပဲတာလီဘန်ရဲ့စစ်စင်ရေးကိုချေမှုန်းသွားမယ်ကြောင်းတုံ့ပြန်ပြောဆိုခဲ့တာပါဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့ရှစ်တောင်အရှေ့နိုင်ငံများအသင်းအာဆီယံထိပ်သီးညီလာခံတရားဖို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာမနီလာမြို့တော်ကိုဒီကနေ့ပဲရောက်ရှိသွားပါတယ်ဒေါက်အောင်ဆန်းစုကြည်အနေနဲ့အချိန်30မြောက်အာဆီယံထိပ်သီးညီလာခံနဲ့ဆက်ဆက်စီယူပွဲတွေကိုတက်ရောက်မှာဖြစ်တဲ့အကြောင်းမြန်မာသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစောထေးက VOA ကိုပြောပါတယ်ဒေါက်အောင်ဆန်းစုကြည်ပါဝင်အာဆီယံဆင်နိုင်ငံကခေါင်းဆောင်တွေရဲ့ထိပ်သီးညီလာခံမှာတိုင်ပြီးကျင်းပတဲ့နိုင်ငံခြားရေးဝန်ကြီးတွေရဲ့ဒီကနေ့စီဝဝပီထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့မြောက်ကိုရီးယားရဲ့ပက်ထိတ်တဲ့ဒုံးနဲ့နျူကလ িয়ার ဆန်းသတ်မှုတွေပေါ်စိုးရိမ်နေကြောင်းပြောဆိုခဲ့တာပါမြောက်ကိုရီးယားနဲ့သက်ဆိုင်ရာနိုင်ငံတွေအားလုံးအနေနဲ့တင်းမာမှုတွေကြီးထွားမလာစေဖို့ထင်းထင်းသင်းသင်းဆောင်ရွက်ကြဖို့လည်းကြေညာချက်ထုတ်ပြန်ပြီးတိုက်တွန်းခဲ့တာပါ
တရင်ချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ရှားဖောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Curtis Finance ဖြစ်ပါတယ်ကျွန်မအီသန်စမရှင်View American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနေ့9နာရီအထိလိုင်းဒိုမီတာ24 40 48 50အပြင်လိုင်းလိုက်မီတာ190တို့ကနေလည်းတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.